Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American တန်ခါလေး2024ခုနှစ်ဇူလိုင်လ4ရက်ကျော်တော်ရင်းညစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ Washington DC မြို့တော်ကနေတက်ရိုက်ဆက်လွှင့်နေပါပြီ။လိုင်းနိုမီတာ3251အပြင် VOA ရဲ့ Facebook website နဲ့ YouTube တို့ကနေလည်းတစ်ချိန်လဲထုတ်လွှင့်ခြင်းအတွင်းတက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညစီစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ
မင်္ဂလာပါကျွန်တော်ရန်တိုင်းမှာခြေသတိနဲ့ညာပိုင်းနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကသူ့အနေနဲ့သမ္မတရွေးကောက်ပွဲမှာဆက်လက်ရှင်ပြိုင်သွားမယ်လို့ပြောလိုက်ပါတယ်။မြန်မာနိုင်ငံကိုလူမျိုးတုံးသက်ဖြတ်မှုနဲ့ဂမ်ဘီယာနိုင်ငံက ICJ မှာဆွဲထားတဲ့မှုမှာနိုင်ငံ9နိုင်ငံကိုပါဝင်ခွင့်ပြုထားကြောင်း ICJ ကထုတ်ပြန်လိုက်ပါတယ်။မြန်မာရေးအာဆီယံမူ5ချက်ကဖောက်ထွက်ဖြေရှင်းဖို့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးကောင်စီ SCCM အဖွဲ့ကတိုက်တွန်းလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါကိုရဲနေအခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးပို့ချက်တွေထဲမှာဆိုရင်လာရှိုးမြို့မှာတိုက်ပွဲတွေဆက်ပြင်းထန်ဘုံတွေဆက်တိုက်ကျင်းနေပြီးဒေသခံတချို့သေဆုံးရတာမှာဒေသခံက
ဒီအခြေအနေတွေတော်တော်ဆိုးပါတယ်အခုမြို့ငါ့ကိုအားတက်လာပြီ68ပြက်ကနေကတ်လာတာလာရှိုးမြို့ရဲ့အခြေသက်ပေါ့
လည်းနဲ့ကြည်သာတော့
တနေ့ကုန်မယ်တနေ့ညကတည်းကလုံးဝဝင်မရတာလေ
နောက်မန္တလေးဘက်စင်ကူးမြို့နယ်တိုက်ပွဲတွေထဲမှာလည်းဒေသခံတချို့ထိခိုက်ဒဏ်ရာရခဲ့ကြပါတယ်ဒါပြင်နှစ်နိုင်ငံကြားငွေကြေးနဲ့ဓာတ်ရိုက်ကုန်သွယ်ရေးတဲ့အိန္ဒိယကမြန်မာကိုရူပီကတိကျော်လွှဲပေးလိုက်ပါပြီအခုလိုသတင်းတွေပြီးမှာတော့ချက်သာရိညာပတ်စင်ကဏ္ဍတွေဖြစ်တဲ့ဥအောင်ခရယာမြန်မာရေးသုံးသက်ချက်နောက်ကျမ်းမာရေးနဲ့တိုင်းရင်းသတင်းလွှာတွေကိုဇက်တိုက်နှาศင်ကြည့်ရှုရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုကိုရန်နိုင်လည်းပဲပြောပြပေးပါမယ်ခင
်ဗျအစ္စရေးတပ်ဖွဲ့တွေနဲ့လေဘနွန်အခြေစိုက်ဟစ်ဘိုလာစစ်သွေးကြွအဖွဲ့တွေဟာနှစ်နိုင်ငံနယ်စပ်တလျှောက်မှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့ပါတယ်ဟစ်ဘိုလာအဖွဲ့ဘက်ကတော့ရော့ကတ်ဒုံ200ကျော်နဲ့အစ္စရေးစစ်အခြေစိုက်စခန်းတွေကိုတိုက်ခိုက်ခဲ့တယ်လို့ဖောက်ခွဲပစ္စည်းတွေတပ်ဆင်ထားတဲ့ drone တွေကိုလည်းအသုံးပြုခဲ့တယ်လို့ပြောပါတယ်။ Israel ရဲ့လက်ချက်ကြောင့်သူတို့ရဲ့တပ်မှုတဦးမနေ့ကတေဆုံသွားခဲ့တာကိုလက်တုံပြန်တဲ့အနေနဲ့အခုလိုတိုက်ခိုက်တာဖြစ်တယ်လို့ Hezbollah အဖွဲ့ကပြောပါတယ်။ Hezbollah ဘက်ကတိုက်ခိုက်မှုကြောင့် Israel မြောက်ပိုင်းမှာတော့လေကြောင်းရန်ကာကွယ်ရေးသတိပေးချက်တွေထုတ်ပြန်ခဲ့ရပါတယ်။ Hezbollah ဘက်ကပစ်လိုက်တဲ့ဒုံးကျည်တွေအများများကိုကြားဖြတ်ဟန်တားနိုင်ခဲ့ပြီးတော့လေဘနွန်နိုင်ငံတဲကအဲ့ဒီဒုံးကျည်ပြစ်လွတ်တဲ့နေရာတွေကိုလေကြောင်းကနေနောက်ထပ်တိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ Israel စစ်တပ်ဖက်ကတော့ပြောပါတယ်။ဂါဇာမှာဖမ်းဆီးထားတဲ့တရားခဏ်တွေပြန်လွတ်ပေးအပါဝင်ပြစ်ခတ်ရစေးနဲ့ပတ်သက်ပြီးတော့နောက်ဆုံးကမ်းလှမ်းချက်ပေါ် Hamas ဘက်ကတုံ့ပြန်မှုကို Israel တာဝန်ရှိသူတွေဘက်ကစဉ်းစားနေချိန်မှာပဲအခုလိုတိုက်ခိုက်မှုတွေဖြစ်ပွားခဲ့တာပါ။ဂါတာနိုင်ငံဒီကိုယ်စားလှယ်တွေကနေတဆင့် Hamas အဖွဲ့ကအစိုးပြုတင်ပြတဲ့အချက်တွေကို Israel ဘက်ကဆန်းစစ်နေပြီးတော့တရားခဏ်တွေကိုပြန်လွတ်ပြီးအပြစ်ခတ်ရစဲဖို့အပါဝင် Hamas ဘက်ကတုံ့ပြန်တဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုဆန်းစစ်နေကြောင်း Israel ဘက်ကအတည်ပြုပြောဆိုပါတယ်။တရားခဏ်တွေပြန်လွတ်ပြီးအပြစ်ခတ်ရစဲရေးသဘောတူညီချက်ရနိုင်ဖို့အတွက် Qatar, Egypt နဲ့ American တို့ကလမ်းနဲ့ချီပြီးတော့ဂျာဝယ်ညီနိုင်ပေးနေတာဖြစ်ပါတယ်ခင်ဗျာ
။ Ukraine သမ္မတကတော့ American ရဲ့အကူအညီထပ်ပေးမှုအတွက်ကျေးဇူးတင်လိုက်ပါတယ်။နောက်ထပ်စီးရေးကူညီတွေထောက်ပံ့တဲ့အတွက်အမေရိကန်ပြည်ထောင်စုကိုကျေးဇူးတင်ကြောင်းယူကရိန်းသမ္မတဗလာဒီမာဇယ်လန်စကီကမနေ့တုန်းကပဲပြောလိုက်တာပါယူကရိန်းနိုင်ငံတစ်လွှာရုရှားရဲ့ညဘက်တိုက်ခိုက်မှုတွေအတွင်းမှာတော့အဝေးထိန်း drone 22စီးနဲ့20စီးကိုကြားဖြတ်ပစ်ချနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကဒီနေ့ပဲပြောလိုက်ပါတယ် Chernihiv Chernihiv Dnipropetrovsk Kiev Polevta Sumy နဲ့ Zhytomyr ဒေသတွေမှာကြားဖြတ်ပစ်ချခဲ့တယ်လို့လည်းပြောပါတယ်drone ထိမှန်ရာကအနည်းဆုံးတဦးတန်ရာရခဲ့ပြီးစေဆိုင်တွေအားကစားလေးချင်ရာနေရာတစ်ခုနဲ့ဓာတ်ငွေပိုင်လိုင်းတစ်ခုပျက်စီးခဲ့ကြောင်း Dnipropetrovsk ဒေသအုပ်ချုပ်ရေးမှူးစာဟိလက်ဆက်ကပြောလိုက်ပါတယ်ရုရှားမစ်ဆိုင်ဒုံးကြောင့်ဓာတ်အပေးလိုင်းပျက်စီးခဲ့ကြောင်း Chernihiv ဒေသကတာဝန်ရှိသူတွေကလည်းပြောပါတယ်တစ်ချိန်နဲ့မှာပဲ Bekrov Bronx နဲ့ Tambov ဒေသတွေမှာ Ukraine ရဲ့ drone တိုက်ခိုက်မှုတွေကိုဟန်တားနိုင်ခဲ့ကြောင်းရုရှားကာကွယ်ဝန်ကြီးဌာနကလည်းဒီနေ့ပဲသတင်းထုတ်ပြန်လိုက်ပါတယ်။ drone ထိမှန်ရာကလူသုံးဒဏ်ရာရခဲ့ကြောင်း Backcraft Data အုပ်ချုပ်ရေးမှူး Vacheslav Glakov ကလည်းပြောပါတယ်ခင်ဗျ။
American သမ္မတ Joe Biden ကလာမယ့် 2024 American သမ္မတရွေးကောက်ပွဲမှာဆက်ပြီးတော့ရွေးခန့်သွားမှာဖြစ်တယ်လို့မနေ့ဗုဒ္ဓဟူးနေ့ကပြောလိုက်ပါတယ်။သမ္မတ Biden ဟာပြီးခဲ့တဲ့ကြာသပတေးနေ့ကပြုလုပ်ခဲ့တဲ့ Donald Trump နဲ့စကားစစ်ထိုးပွဲမှာအချိန်မလဖြစ်ခဲ့ပြီးတဲ့နောက်သူ့ကိုလာမယ့်ရွေးကောက်ပွဲမှာသ တမနာလောင်းဖြစ်ဆက်အရေးမခံပဲဖယ်ပေးဖို့သဘောထားတွေတိုးလာနေချိန်မှာပဲတမနာဘိုင်ဒန်ကအခုလိုပြောလိုက်တာပါကျွန်တော်အနေနဲ့ဆက်ပြီးအရေးခံသွားမှာပါကျွန်တော်ကဒီမိုကရက်တစ်ပါတီရဲ့ခေါင်းဆောင်ဖြစ်ပြီးဘယ်သူကမှကျွန်တော်ကိုရွေးကောက်ပွဲမဝင်ဖို့လှုပ်တာမရှိဘူးလို့တမနာဘိုင်ဒန်ကသူ့ရဲ့ဝန်ထမ်းတွေကိုပြောခဲ့တယ်လို့ရွေးကောက်ပွဲအွန်လိုင်းတာဝန်ရှိသူတဦးကပြောပါတယ်ဒါပြင်တမနာဘိုင်ဒန်နဲ့ဒုတမနာကာမလာဟဲရစ်တို့ဟာလာမယ့်ရွေးကောက်ပွဲမှာပါတီရဲ့တမနာလောင်းဖြစ်ဆက်ရှိနေနိုင်ဖို့အတွက်ဒီမိုကရက်တစ်ပါတီကဒီပြည်နယ်အုပ်ချုပ်ရေးမှူး23ရောက်ထဲကတချို့နဲ့မနေ့ဗုဒ္ဓနေ့မှာလည်းတွေ့ဆုံခဲ့ကြပါတယ်။တမနာဘိုင်ဒန်ကလည်းပထမကြိမ်စကားစစ်ထိုးပွဲမှာအချိန်မလဖြစ်ခဲ့တာကိုပြန်ဖတ်ဆဲဖို့လှုပ်သွားမှာဖြစ်တယ်လို့ပြောပါတယ်။အသက်82နှစ်ရှိဖြစ်တဲ့တမနာဘိုင်ဒန်အနေနဲ့လာမယ့်ရွေးကောက်ပွဲဝင်ဖို့အတွက်စိတ်ပိုင်းရုပ်ပိုင်းကျန်းမာရေးအခြေအနေနဲ့ပတ်သက်ပြီးတော့အတော်များများကမေးခွန်းထုတ်လာနေချိန်မှာပဲတမနာဘိုင်ဒန်ကသူ့အနေနဲ့ဆက်ရွေးခံသွားမယ်လို့ပြောကြားလိုက်တာဖြစ်ပြီးတော့ဒီမိုကရက်တစ်ပါတီရဲ့ပြည်နယ်အုပ်ချုပ်ရေးမှူးအဖွဲ့ရဲ့ဥက္ကဋ္ဌဖြစ်တဲ့မင်နီဆိုတာပြည်နယ်အုပ်ချုပ်ရေးမှူးတင်မော့စ်ကတော့ပထမအကြိမ်စကားစစ်ထိုးပွဲမှာဘိုင်ဒန်အခြေမလခဲ့ပေမဲ့သမ္မတအဖြစ်အရွေးခံပို့ထိုက်တန်တဲ့သူဖြစ်တယ်လို့ပြောလိုက်ပါတယ်ခင်ဗျာ
ဒီနေ့ကြားရောက်တဲ့အမေရိကန်နိုင်ငံလွတ်လပ်ရေးနေ့မှာတော့ခီးသွားစံချိန်တင်လိုက်မယ်လို့ခန့်မှန်းထားကြပါတယ်အမေရိကန်ပြည်ထောင်စုမှာဒီနေ့ဇွန်လ၄ရက်နေ့မှာကြားရောက်တဲ့လွတ်လပ်ရေးနေ့အားလည်းရဲ့သတင်းပတ်ကုံမှာခီးထွက်သူတွေဒီနေ့မှာစံချိန်တင်မယ်လို့ခန့်မှန်းနေကြတာပါတနင်္ဂနွေနေ့အမေရိကန်လေဆိပ်တွေမှာခီးသွား3တန်းကျော်လိမ့်မယ်လို့လည်းတရုတ်ပို့ဆောင်ရေးလုံခြုံရေးဌာနကခန့်မှန်းထားပါတယ်။ဒါဆိုရင်ဇွန်လ23ရက်နေ့ကခီးသွား3တန်းအောက်ရှိနိုင်ခဲ့တဲ့ခန့်မှန်းချက်ထက်ပိုများပါတယ်။ဒီအကြောင်းကိုတော့
We're probably giving ourselves an extra almost hour just because of how busy we
ဒီသတင်းဖတ်ကမှခီးသွားတွေများလွန်းတာကြောင့်လေဆိပ်တွေမှာအလုရှုပ်မယ်ဆိုတာကြားထားတဲ့အတွက်တနားရီလောက်ပိုစောပြီးအချိန်ယူထားပါတယ်လို့မြောက်ကယ်ရိုလိုင်းနာပြည်နယ်ကခီးသွားလီဆာသမ်ဆန်ရှာလော့ကပြောလိုက်တာပါကိုလန်သွားလာရေးမှာအချက်လက်တွေစုဆောင်းဖော်ပြနေတဲ့ Triple A AAA ကလည်းဒီနှစ်လူရာသီမှာအားလည်းရခီးသွားတွေ900ခန့်လုံးပိုများမယ်လို့ခန့်မှန်းထားပါတယ်ဇွန်လ29ရက်နေ့ကစ9ရက်တွင်အင်ကနေအနည်းဆုံးကီလိုမီတာ80လောက်ဝေးတဲ့နေရာကိုခီးသွားမဲ့သူသိခဲ့ပါခင်ဗျာဇူလိုင်လ29ရက်ကနေစပြီး9ရက်တွင်အိမ်ကနေအနည်းဆုံးကီလိုမီတာ80လောက်ဝေးတဲ့နေရာကိုခီးသွားမဲ့သူ83တန်းလောက်ရှိမယ်လို့လည်းအေအေကခန့်မှန်းထားပြီးအများစုဟာကားပေါင်းပြီးသွားကြလိမ့်မယ်လို့လည်းပြောထားပါတယ်ခင်ဗျာ
ဒီလိုအမေရိကန်တန်းညပယ်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိကီလိုမီတာ32 kHz 9393ညနဲ့9383ညအိုက်ရိုမီတာ51 kHz 585တို့ဖြင့်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1509ကနေပြန်ထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကနေ့ဂျာတာဘရီနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်။မြန်မာနိုင်ငံကိုလူမျိုးတုံးတပ်ဖြတ်မှုဂျန်နိုဆိုက်နဲ့ဂမ်ဘီယာနိုင်ငံကကုလသမဂ္ဂရဲ့နိုင်ငံတကာတရားရုံး ICJ မှာဆွဲထားတဲ့အမှုကိုကနေဒါ၊ဒန်မတ်၊ပြင်သစ်၊ဂျာမနီ၊နယ်သာလန်၊ဗြိတိန်နဲ့မော်လ်ဒိုက်နိုင်ငံတွေကကြားဝင်ပြီးပါဝင်ခွင့်ပြုထားကြောင်း ICJ ကမနေ့ကအကြေညာချက်ထုတ်ပြန်ထားပါတယ်။ဒီမှုမှာကြားဝင်ပါဝင်ဖို့စိတ်ဝင်စားကြောင်းဒီနိုင်ငံတွေက2023နိုဝင်ဘာလကလေးက ICJ ကိုတောင်းဆိုထားတာပါ။တရားစွဲဆိုထားတဲ့အကြောင်းအရာတွေပေါ်မှာလေ့လာတွေးရှိချက်တွေကိုဒီ9နိုင်ငံကစာရေးသားတင်သွင်းနိုင်ပြီးတော့နောက်ပိုင်းမှာနှုတ်နဲ့ပြောဆိုပါဝင်နိုင်ခွင့်ရှိမရှိကိုတရားရုံးကဆုံးဖြတ်သွားမှာဖြစ်ကြောင်း ICJ ရဲ့အကြေညာချက်မှာဖော်ပြထားပါတယ်။မြန်မာစစ်တပ်ရဲ့ရိုဟင်ဂျာတွေပေါ်ကျူးလွန်မှုဟာလူမျိုးတုံးတပ်ဖြတ်မှုမြောက်ပြီးမြန်မာနိုင်ငံကပါပါဝင်လက်မှတ်ထိုးထားတဲ့လူမျိုးတုံးတပ်ဖြတ်မှုတားမြစ်ရေးဆိုင်ရာနိုင်ငံတကာဥပဒေကိုချိုးဖောက်တာဆိုပြီးဂမ်ဘီယာနိုင်ငံက ICJ ကိုအမှုတင်သွင်းထားတာပါ2019ခုနှစ်ကရခိုင်ပြည်နယ်အတွင်းမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေကြောင့်အိမ်မှာရှိတဲ့ရွာပေါင်း300ကျော်ဖျက်ဆီးခံခဲ့ရသလိုရိုဟင်ဂျာ9သိန်းကျော်လည်းအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံခဲ့ရပါတယ်ခင်ဗျာ
ဒီတိုက်ပွဲပြင်းထန်လာတဲ့ရခိုင်ဘက်မှာပဲလူမျိုးတုံးအကြမ်းဖက်မှုထပ်ဖြစ်လာမှာကိုကုလသမဂ္ဂဘက်ကစိုးရိမ်နေပါတယ်။တိုက်ပွဲတွေပြင်းထန်လာနေတဲ့ရခိုင်ပြည်နယ်မှာတစ်ချိန်ကလူမျိုးတုံးအကြမ်းဖက်မှုတွေနောက်တစ်ချိန်ကြုံရမယ့်အခြေအနေနဲ့စူးစူးဝါးဝါးရင်ဆိုင်နေရတယ်လို့ကုလသမဂ္ဂလူခွင့်ရဲ့အထူးကိုယ်စားလှယ်ကသတိပေးလိုက်တာပါ။အာရခတက်တော် AA နဲ့တိုက်ပွဲတွေမှာစစ်ကောင်စီကနယ်မြေတွေလက်လွတ်ဆုံးရှုံးလာနေရတာနဲ့အမျှထိတ်လန့်စရာအခြေအနေတွေကြုံတွေ့နေရကြောင်းဒီနေ့ကုလသမဂ္ဂလူခွင့်ရဲ့ကောင်စီမှာမြန်မာနိုင်ငံဆိုင်ရာလူခွင့်ရဲ့အထူးကိုယ်စားလှယ် Tom Andrews ကပြောလိုက်တာပါဖိနှိပ်ခံရခုထုံးလုပ်ခံရခေါင်းပုံဖြတ်ခံရပြီးစစ်ပွဲမှာကြားညံ့နေတဲ့ Ranger တွေအတွက်အခြေအနေဟာ 2016-2019 တုန်းကလူမျိုးတုံးကြမ်းဖက်မှုတွေဂျုံခဲ့တဲ့အဖြစ်မျိုးနဲ့တူနေတယ်လို့လည်းပြောပါတယ် ရခိုင်ပြည်နယ်မှာ2019ခုနှစ်ကစစ်တပ်ရဲ့နယ်မြေရှင်းလင်းစစ်ဆင်မှုတွေကြောင့်သိမ်းနဲ့ချီတဲ့ရိုဟင်ဂျာတွေအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုထွက်ပြေးခဲ့ကြတာပါ။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်ကုန်ပိုင်းကစတင်ခဲ့တဲ့စစ်ကောင်စီနဲ့အေးတပ်ဖွဲ့တို့တိုက်ပွဲတွေဟာအခုအခါပုံမကျပြန့်လာတာနဲ့မျှဒီလူခွင့်ချုပ်ဖောက်မှုတွေတို့လည်းပိုဆိုးရင်လာနေကြတာပါခင်ဗျာ။
မြန်မာအရေးဖြေရှင်းဖို့ရှေ့တောင်အာရှနိုင်ငံများအတွင်းအာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်၅ရပ်ကိုအခုနောက်ဆုံးပြောင်းလဲဖြစ်ထွန်းမှုတွေပေါ်မှာမူတည်ပြီးတုံ့ပြန်ဆောင်ရွက်ဖို့လိုအပ်ကြောင်းမြန်မာနိုင်ငံဆိုင်ရာအထူးကြံပေးကောင်စီ SACM ကတိုက်တွန်းလိုက်ပါတယ်။လက်ရှိအခြေအနေအရအာဆီယံရဲ့ဘုံသဘောတူညီချက်ကိုကျော်လွန်ဆောင်ရွက်ဖို့အချိန်တန်ပြီလို့လည်းကုလသမဂ္ဂရာရှိဟောင်းအနေနဲ့ဖော်ပြထားတဲ့ SACM ကဒီကနေ့ထုတ်ပြန်တဲ့ညင်ညာချက်မှာတိုက်တွန်းထားတာပါ2021ခုနှစ်အာဏာသိမ်းပြီးနောက်ပိုင်းပေါ်ပေါက်လာတဲ့မြန်မာနိုင်ငံကအကြက်တဲတွေကိုဖြေရှင်းဖို့ချမှတ်ခဲ့တဲ့အာဆီယံဘုံသဘောတူညီချက်၅ရပ်ကိုစစ်ကောင်စီကလက်ခံခဲ့ပေမဲ့လက်တွေ့အကောင့်ထဲဖော်ဖို့ပြက်ကွက်နေတယ်လို့လည်းပြောပါရယ်ဒီအတွက်လည်းအမျိုးသားညီညွတ်ရေးအစိုးရ NUG နိုင်ငံသားအဖွဲ့အစည်းတွေရပ်ဖတ်လူမှုအဖွဲ့အစည်းတွေနဲ့ထိတွေ့ဆက်ဆံပြီးတော့ချင်းကပ်မှုတွေကိုပုံစံပြောင်းဖို့လည်းတိုက်တွန်းထားတာပါအလားတူကုလသမဂ္ဂအနေနဲ့လည်းမြန်မာနိုင်ငံကပြောင်းလဲဖြစ်ထွန်းမှုတွေနဲ့ကိုက်ညီတဲ့တုံ့ပြန်မှုတွေလိုအပ်ကြောင်းလည်းထောက်ပြထားပါရခင်ဗျာ
ဒေတာရင်းလုံချုံရေးထိပ်သီးဝဲမှာတော့တရုတ်သမ္မတကပြင်ပရန်ကိုပြောခဲ့ပြီးရုရှားသမ္မတကတော့လုံချုံရေးစနစ်တဲ့အကြောင်းပြောဖို့ရှိနေပါတယ်ကဇက်စတန်နိုင်ငံမြို့တော်မှာမြို့တော်အစတန်နာမှာကျင်းပနေတဲ့ဒေတာရင်းလုံချုံရေးထိပ်သီးစီဝဲပွဲမှာတရုတ်သမ္မတရှီချင်းပင်ကပြင်ပအနောက်ရှက်တွေကိုကြံ့ကြံ့ခံဖို့အဖွဲ့ဝင်တွေကိုချက်တာရင်းနေမဲကွန်းမှာတိုက်တွန်းလိုက်ပြီးရုရှားသမ္မတပူတင်ကတော့ယူရေးရှားလုံခြုံရေးစနစ်အစ်စ်ကိုဖန်တီးမဲ့အကြောင်းကိုပြောဆိုဖို့ရှိနေတာပါတရုတ်ရုရှားနဲ့အာရှလေပိုင်းနိုင်ငံတွေ2000ခုနှစ်မှာစတင်ထူထောင်ခဲ့တဲ့ရှန်ဟိုင်းပူးပေါင်းဆောင်ရည်အဖွဲ့ SCO ဟာအနောက်နိုင်ငံတွေကိုတံပြန်တဲ့အနေနဲ့အိန္ဒိယပါကစ္စတန်နဲ့အီရန်တို့ကိုအဖွဲ့ဝင်အဖြစ်သတ်မှတ်ပြီးတိုးချဲ့ဖွဲ့စည်းဖို့ရှိနေပါတယ်ယူကရိန်းကိုကျူးကျော်မှုကြောင့်အနောက်နိုင်ငံတွေရဲ့စီးပွားရေးပိတ်ဆို့တာခံရတဲ့ရုရှားဟာအာရှဘက်ကိုဥတီအာယုံစိုက်လာတဲ့တစ်ချိန်လဲမှာပဲရုရှားရဲ့ရေနံတန်ငွေအပါအဝင်ကုန်ပစ္စည်းတွေကိုဝယ်ယူမဲ့အထူးကဖောက်တဲ့အသည့်တွေနဲ့ဒီအဖွဲ့မှာပါဝင်နေတာပါပင်မထိပ်သီးစီးဝဲကိုတကားပိတ်ဆင်းနေတာဖြစ်ပြီးရုရှားသမ္မတပူတင်အနေနဲ့ယူရိရှားလုံခြုံရေးပူးပေါင်းအဖွဲ့ကိုဖန်တီးဖို့ CSO အဖွဲ့တွေနဲ့ဆွေးနွေးလိုတဲ့အကြောင်းရုရှားပြောခွင့်ရကRIA သတင်းဌာနကိုပြောဆိုထားပါတယ်ခင်ဗျာ Direct from Washington The Voice
of America VOA
မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American တန်ခါလေးဇူလိုင်လ4ရက်နေ့ချက်သာရင်းညနောက်ဆုံးရအထူးခြားဆုံးသတင်းတွေကိုကိုရနိုင်နဲ့ပဲပြောပြပေးခဲ့တာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေဆက်တိုက်ပါပထမဆုံးကတော့ရှမ်းမြောက်လာရှိုးမြို့မှာတိုက်ပွဲဆက်ပြင်းထန်နေပြီးဘုံတွေဆက်တိုက်ကျနေတာမှာဒေသခံ9ဦးသေဆုံးခဲ့ရတဲ့အကြောင်းပါရှမ်းပြည်နယ်မြောက်ပိုင်းကအချက်ချာကျတဲ့လာရှိုးမြို့မှာဒီနေ့လည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးအနည်းဆုံးအရသာ9ဦးသေဆုံးခဲ့တယ်လို့မြို့ကန်တွေကပြောပါတယ် MNDA ကိုကန့်တပ်ဖွဲ့တွေဒုတိယနေ့အဖြစ်တိုက်ပွဲအတွင်းမြို့ရှိပိုင်းကိုချစ်ကပ်လာရာကတိုက်ပွဲတွေပြင်းထန်လာနေတာကြောင့်ထောင်နဲ့ချီတဲ့မြို့ကန်တွေလည်းဘေးလွတ်ရာကိုတင်းရှောင်နေကြပါတယ်လာရှိုးတိုက်ပွဲနောက်ဆုံးအခြေအနေကိုရန်ကုန်ကသတင်းပေးပို့ထားတာအခြေခံပြီးကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ
MMDA ကိုကန့်တက်နဲ့ပူပေါင်းတက်တွေဟာမနစ်ဗုဒ္ဓူးနေကစပြီးလာရှိုးမျိုးကနေတိန်ဒီနမ်တူတီဘောတန်ရန်နဲ့မိုင်းရော်စားတဲ့မြို့ဝင်ထွက်လမ်းကိုပိတ်ဆို့တိုက်ခိုက်ခဲ့ပြီးဒီကနေ့မှလည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေတာဖြစ်ပါတယ်ဒီကနေ့မှမြို့အရှိတ်ဘက်ပိုင်းမှာအခြေဆိုင်တဲ့ခလာရ68ဘက်မှာတိုက်ပွဲပုံမှုပြင်းထန်နေပြီးမြို့အတွင်းအခြေဆိုင်စစ်ကောင်စီတပ်ဘက်ကလည်းလက်နက်ကြီးနဲ့အဆက်မပြတ်ပစ်ခတ်တာတွေရှိနေကြောင်းဒေသခံတူဦးက VOA ကိုပြောပါတယ
်ဒီနေ့အခြေအနေတော်တော်ဆိုးပါတယ်အခုမြို့နာကိုအားကလာပြီ68ဘက်ကကလာတာလာရှိုးမြို့ရဲ့အခြေဘက်ပေါ့လက်နက်ကြီးကတော့တနေ့ကုန်မဲ့ဒီနေ့မင်းများကတည်းကရက်မှမရက်တာလုံးဝမရက်တာလေ
ဒီကနေ့မနေ့ပိုင်းမှာလာရှိုးမျိုးရက်ွက်ကိုအတွင်းလက်နက်ကြီးကြီးနှလုံးကြောက်ရောက်ပောက်ကွဲတာကြောင့်အရက်သား9ဦးသေဆုံးခဲ့ကြောင်းလည်းပြောပါတယ
်ဒီနေ့လက်နက်ကြီးကတော့မမြာကြတယ်အဲရက်ွက်ကိုမာရီးတဲ့အဲကလုံးဝဆဲရမာရီးမှကြတယ်ကလုံးဝကတော့ဒီနေ့ဒီကိုလေးမာရီးမှကြတယ်အခုလုံးပြီးတယ်ဆဲရမာရီးမှကြတဲ့ဟန်ရောက်ပြီး
အခြားလာရှိုးမျိုးကန်တူကမျိုးအတွင်းကိုဒီကနေ့ရှော့တိုက်တုံးကြီး၄လုံးထက်မနေကြောက်ခဲ့ကြောင်းနဲ့မနေ့ပိုင်းက9ရောက်တေဆုံးကြောင်းအတည်ပြုပြီးနောက်ပိုင်းမှအထိကမသိရသေးကြောင်းပြောပါတယ
်ဆော့တိုက်ကကြာနေတယ်ကိုမနေ့ကလည်းကြာခုနလေးရင်တလုံးပြန်ထွက်ကြာဒီကောင်းက၄ခါမီရလောက်ရှိမနေ့အစောပိုင်းက၂ရောက်မတစ်ယောက်ကြာတစ်ယောက်ပြေးရပေါ့ဒီကဒုတိယအချိန်ကြာတဲ့ဟာကြာတော့ကြာ၃ရောက်ပြေးရ ဟောပိုင်းကြတဲ့ဟာတော့ထိခိုက်မသိဘူးခုနကဒလုံးကကြတဲ့ဟာဘာမှမသိဘူးအဲ့ဒါလည်းရက်ကွက်တယ်ပဲပြောကြဖြစ်နေတာဒီကောင်လို့ဖြစ်တာတော့တပိုင်းပါဗျာကြားရတဲ့လူတွေကခံရတာလေ
လာရှုံမျိုးတိုက်ပွဲဒုတိယမြောက်နေ့မှာတော့မြို့ခံပြည်သူတွေထောင်ထဲချီပြီးမန္တလေးမြို့ဘက်ကိုတိမ်းရှောင်နေကြောင်းလဲသူကအခုလိုဆက်ပြောပါတယ
်ဒီနေ့ကတော့စပြီးမှရှောင်နေပြီဗျာတော်တော်များများစတော့ရှောင်နေနေတာပြန်အတိအကတော့မန္တလေးပေါ့ဒီဘောလန်းလမ်းကလောတယ်တော့ခဏဖွင့်ပြီးတာလို့ပြောဖွင့်ပြီးတော့အကုန်လုံးတော့ရှောင်တယ်ကားစီးရတော့ညာကြည့်တော့လူကြီးတွေဆိုထောင်ချီ
ဒီလ3ရက်နေ့ကလည်းလာရှုံမြို့အတွင်းလက်နက်ကြီးကြီးကြတာကြောင့်ခလေး3ယောက်အပါဝင်မိသားစု6ယောက်တေဆုံးခဲ့ပါတယ်ဒီလက်နက်ဟာစစ်ကောင်စီတပ်ကပစ်ခတ်တာလို့တန်အမျိုးသားလွတ်မြောက်ရေးတပ် TNL ကထုတ်ပြန်ထားသလိုစစ်ကောင်စီဘက်ကလည်းအကြမ်းဖက်တောင်းကျမ်းသူတွေက short tight ဒုံးနဲ့ပစ်ခတ်တာဖြစ်ကြောင်းထုတ်ပြန်ထားပါတယ်စစ်ကောင်စီဘက်ကတော့3ရက်နေ့မနက်6နာရီကျော်မှာလာရှုံမြို့ရက်ကွက်1နယ်မြေ3တာယာလမ်းမှာ short tight ဒုံးကြီးကြတာကြောင့်ခလေး3ယောက်အပါဝင်6ဦးတေဆုံးကြောင်းညနေ3နာရီမှာရက်ကွက်10အတွင် short tight ဒုံးတစ်လုံးထပ်မံကြောက်ပြီးမောက်ပေါက်ကွဲကြောင်းနဲ့ညနေ4နာရီမှာရက်ကွက်5ပန်အုပ်ဖရာကြောင်းအတွင် short tight ဒုံးတစ်လုံးထပ်ကြတာကြောင်းလူ9ဦးနဲ့ရက်ကွက်4မှာကြတာကြောင်းအမျိုးသား2ဦးတေဆုံးပြီးခလေး2ဦးနဲ့အမျိုးသမီး2ဦးထိခိုက်ဒဏ်ရာရခဲ့ကြောင်းထုတ်ပြန်ထားပါတယ်TNL နဲ့ MMDAA တို့ပါဝင်တဲ့ညီနောင်မဟာမိတ်အဖွဲ့တွေကဇွန်လ25ရက်နေ့ကစတင်လိုက်တဲ့ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲတွေဟာတစ်တုံညာနှစ်ခွန်အပိုင်းနှစ်အဖြစ်ကြီးညာထားပါတယ်လောလောဆယ်မှာတော့ TNL ပူးပေါင်းတပ်ကနောင်ချိုကြောင်မဲမိုးကုန်းနဲ့မိုးမိတ်ဘက်တွေမှာတိုက်ခိုက်နေပြီး MMDAA ပူးပေါင်းတပ်တွေကလာရှုပ်ကိုတိုက်ခိုက်နေတာဖြစ်ပါတယ်ဒီကနေ့နောင်ချိုကြောင်မဲစားတဲ့ဘက်ကအခြေအနေကိုမေးမြန်းဖို့ TNL ပြန်ကြားတာဝန်ခံကိုဆက်သွယ်ပေးမယ်ဆက်သွယ်လို့မရခဲ့ပါဘူးမနေ့တော့ကတော့နောင်ချိုမြို့စစ်ကောင်စီရဲ့အမှတ်66ဒုံးတက်နဲ့မိုးမိတ်မြို့နယ်ညောင်နီရွာမှာတိုက်ပွဲပြင်းထန်နေကြောင်း TNL ကသတင်းထုတ်ပြန်ထားပါတယ်။မနေ့တော့ကတကောင်အချိန်မှာ MMDAA တပ်ဖွဲ့ထိန်းချုပ်ထားရာတိမ့်ဒီမြို့ကိုစစ်ကောင်စီကလေကြောင်းကဘုံကျဲတိုက်ခိုက်ခဲ့တာကြောင်းနေအိမ်အချို့ထိခိုက်ပျက်စီးခဲ့ကြောင်းလူအထိခိုက်တော့မရှိကြောင်းဒေသခံတယောက်က VOA ကိုလူမှုကွန်ရက်ကနေပြောဆိုထားပါတယ်ခင်ဗျာ
။ရှမ်းမြောက်မြို့ရှမ်းမြောက်ဘက်အချက်ချကြတဲ့မြို့ကြီးလာရှုမှာလက်နက်ကြီးတွေစက်တိုက်ကြတိုက်ပွဲတွေပြင်းထန်နေတာကြောင့်ဒေသခံ၅ဦးသေဆုံးရတာကိုကိုစံကျော်ပြောပြခဲ့တာပါအခုတော့မန္တလေးဘက်ကစင်ကူးမြို့နယ်တိုက်ပွဲတွေထဲမှာလည်းဒေသခံတချို့ထိခိုက်သေဆုံးခဲ့ရတာပါမန္တလေးတိုင်းစင်ကူးမြို့နယ်ကစစ်ကောင်စီတပ်စခန်းတချို့ကိုဒေသခံကာကွယ်တပ်ဖွဲ့တွေကတိုက်ခိုက်နေတယ်လို့ဒေသခံတွေနဲ့ကာကွယ်တပ်ဖွဲ့ကတာဝန်ရှိသူတွေကပြောနေပါတယ်ဒီတိုက်ခိုက်မှုတွေကိုစစ်ကောင်စီကတုံ့ပြန်တာမှလည်းလေကြောင်းကနေတိုက်ခိုက်မှုတွေကြောင့်ဒေသခံတွေထိခိုက်သေဆုံးမှုတွေရှိနေတယ်လို့လည်းသူတို့ကပြောပါတယ်ဒီမန္တလေးတိုင်းကစေပတိပခနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးအလိမ်မာပြောပြပေးပါအောင်ခင်ဗျာ
မန္တလေးတိုင်းစင်ကူးမြို့နယ်မန္တလေးမိုးကုံလမ်းပေါ်ကပင်လယ်ကြီးစစ်တပ်စစ်စင်ရေးဂိမ်းနဲ့လက်ပံလာရဲစခန်းကိုကာကွယ်ရေးတပ်ဖွဲ့တွေကဇူလိုင်လတရက်နေ့ကစပြီးတော့တိုက်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်ဒီကနေ့ဇူလိုင်လ၄ရက်နေ့မှာတော့တိုက်ပွဲတွေပိုပြင်းထန်ခဲ့ပြီးစစ်ကောင်စီကလည်းလေကြောင်းကနေတိုက်ခတ်ခဲ့တယ်လို့ပြောပါတယ်တိုက်ပွဲတွေအတွင်းအရက်သားတေဆုံးမှုတွေရှိခဲ့တယ်လို့လည်းဒေသခံတယောက်ကအခုလိုပြောပါတယ
်ဟွာပင်လယ်ကြီးပါစစ်တကဲရဲ့ကျွန်တော်လက်ပံလာစကိုင်းဟွာပေါ့မန္တလေးမုတ်ကုတ်လမ်းမှာအဲ့ဒါမင်းကြီးနေပေါ့ဗျာ9နာရီလောက်ကနေပြီးလိန်နေဆလာကျဲတယ်ဂျက်ဖိုက်တာတူကြီးရဲ့ဟက်ပီကော်တာတူကြီးရဲ့လာကျဲတယ်ပေါ့အခုလောလောဆယ်ဝါဒီမှာအပေါ်မှာလိန်နေသီးလာနေအခုပြင်နေတာဒါမှမဟုတ်ဟိုအမစက်တနရီနဲ့ပြင်နေအောင်ပေါ့ရင်းကြီးရဲ့တနေကုန်ကြီးကြီးပြင်မှာဟော7နာရီ9နာရီဝင်းနေတော့မှကျွန်တော်သတင်းရလို့ဗျာစင်လေးကြီးကပရိယာတိုင်းသွားတယ်လို့တော့ကျွန်တော်လည်းတဲ့ဒီပြုလို့ရတဲ့တင်ရရပါဘယ်လိုကြီးပြတဲ့လဲတင်ရကြည့်တယ်ဟာဒီရီကမိရှုပ်ပြီးတော့ဆက်ပြေးသွားတယ်လို့တင်ရတယ်ညသားတော့ကျွန်တော်ကြားတော့တော့သူ့ပေါင်း6ယောက်ဟိုလေရလို့ကြားတယ်ဘယ်နဲ့ကြီးမှန်လားပေါ့ဗျာ
ဒီကနေ့လက်ပံလာရေစခန်းကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ခိုက်ခဲ့တာကိုစစ်ကောင်စီကလေကြောင်းကနေတုံ့ပြန်ခဲ့တာကြောင့်အနီးနားကလူနေအိမ်တချို့ထိခိုက်ပျက်စီးမှုတွေရှိနေတယ်လို့လည်းဒေသခံတွေကပြောပါတယ်စင်ကူးမြို့နယ်ကစစ်ကောင်စီတပ်စခန်းအနည်းဆုံး6ခုကိုထိမ့်ချုပ်လိုက်ကြောင်းကြေညာထားတဲ့ဒေသခံကာကွယ်ရေးအဖွဲ့တွေဟာနောက်ထပ်ပြစ်မှတ်တွေကိုလည်းဆက်လက်တိုက်ခိုက်နေတယ်လို့ဒေသခံတွေကပြောပါတယ်ကာကွယ်ရေးတပ်ဖွဲ့တွေရဲ့တိုက်ခတ်မှုတွေကိုစစ်ကောင်စီကလေကြောင်းကနေတုံ့ပြန်တိုက်ခတ်နေတာကြောင့်အရသာထိခိုက်သေးဆုံးမှုတွေရှိနေတယ်လို့လည်းဒေသခံမန္တလေးကာကွယ်ရေးတပ်ဖွဲ့ကကိုအော်စမန်ကပြောပါတယ်
အဲစင်ကူးမျိုးကကျွန်တော်တို့လက်ရှိမှာတော့ကျွန်တော်စခန်း6ခုကိုကျွန်တော်အပိတ်တိတ်ပတ်ရရှိထားပြီးဖြစ်ပါတယ်ကြာရှိနေသေးတဲ့အဲကျွန်တော်တို့ဒီစခန်းတွေကိုလည်းကျွန်တော်ဆက်လက်ထိုးစစ်ဆင်နေပါတယ်ဗျမြန်သူဘက်ကတော့လေကြောင်းတိုက်ခတ်မှုကိုပဲအဓိကအားထားပြီးတော့ဟောပြုလုပ်နေတာမျိုးတွေ့ရတယ်မြေပြင်စစ်ကူတော့ဒီလာရောက်တာမျိုးတော့မတွေ့ရတော့ဘူးဗျ။ ်အဒီလေကြောင်းတိုက်ခိုက်မှုတွေကြောင့်ဘူးရသားထိခိုက်တိုက်ဆုံးမှုတွေရှိတယ်လို့ဆိုကျွန်တော်တို့သိရှိထားပါတယ်အဲအချက်လက်တိတိကျကျရဖို့လည်းကျွန်တော်တို့ကြောက်ယူနေပါတယ်ဗျ
မိုးကုံမန္တလေးလမ်းပေါ်ကအချက်အချာကြတဲ့ပင်လယ်ကြီးစစ်ဆေးရိတ်ဂိတ်အပအဝင်စေကူးမြို့နယ်ကစီရေပတိပခါရီနဲ့ထိခိုက်ဒေဆုံးမှုတွေအတွက် VOA ကတီးခြားအတည်ပြုလို့မရသေးပါဘူး။အရသာထိခိုက်ဒေဆုံးမှုအတွက်ကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတာဝန်ရှိသူတွေကတော့အပြန်အလှန်ဆွဆွဲလေးရှိပါသေးတယ်။ဒေသညာနှစ်ခွန်ဒုတိယလိုင်းနောက်ဆက်တွဲအဖြစ်ရှမ်းပြည်မြောက်ပိုင်းမှာညီတော်မဟာမိတ်တိုင်းရင်းသားအဖွဲ့တွေနဲ့ပူးပေါင်းတပ်ဖွဲ့တွေမကြားသေးခင်ကစပြီးတော့စစ်ကောင်စီပြစ်မှတ်တွေကိုတိုက်ခတ်ခဲ့ကြမှာပဲမန္တလေးတိုင်းထဲမှာလည်းကာကွယ်ရေးအဖွဲ့တွေကတိုက်ခတ်မှုတွေစတင်ခဲ့တာပါတိုက်ပွဲတွေကျယ်ပြန့်လာတာနဲ့အမျှအရဲသားထိခိုက်ဒေဆုံးမှုတွေလည်းတိုးလာနေတာကြောင့်ကုလသမဂ္ဂနဲ့လူ့ခွင့်ရေးလှုပ်ရှားသူတွေကတော့စိုးရိမ်နေကြပါတယ်ရှင
်မန္တလေးဘက်စင်ကူမြို့နယ်တိုက်ပွဲတွေထဲမှာလည်းဒေသခံတချို့ထိခိုက်ဒေဆုံးခဲ့ရတာအလိမ်မာပြောပြပေးခဲ့တာပါအခုတော့နှစ်နိုင်ငံကြားငွေကြေးနဲ့ဓာတ်ရိုက်ကွန်တဲ့ရေးတဲ့အိန္ဒိယကမြန်မာကိုရူပီးကတိကျော်လွှဲပေးလိုက်တာပါမြန်မာနဲ့အိန္ဒိယနှစ်နိုင်ငံကြားငွေကြေးနဲ့ဓာတ်ရိုက်ကွန်တွေမှုတွေစတင်လိုက်ပြီးငွေပေးချေမှုတွေရူပီးငွေတကတိကျော်ကိုမြန်မာဘက်ဒီနေ့လွှဲပြောင်းပေးလိုက်ကြောင်းအိန္ဒိယသံရုံးကသတင်းထုတ်ပြန်လိုက်တာပါမြန်မာနိုင်ငံမှာမကြာသေးခင်ကစကြက်ငွေတန်ဖိုးကျဆင်းလာပြီးကွန်တွေမှုနဲ့စီးပွားရေးမှာရိုက်ခတ်မှုတွေကြုံရချိန်မှာအခုလိုစတင်လိုက်တာပါမြန်မာနိုင်ငံကုန်သွယ်မှုတွေမှာရင်ဆိုင်နေရတဲ့အခက်အခဲတွေအကြောင်းရန်ကုန်ကသတင်းပေးပို့လာတာကိုအခြေခံပြီးကိုခမောင်စုံမင်းပြောပြပေးပါအောင်ခင်ဗျာ
အိန္ဒိယရူပီးငွေနဲ့မြန်မာကျပ်ငွေတိုက်ရိုက်လဲလှယ်ပြီးကုန်သွယ်တာမှာပထမဆုံးအချိန်ငွေပေးချေမှုကိုရန်ကုန်မှာရှိတဲ့အိန္ဒိယပန်ဂျပ်အမျိုးသားဘဏ်ပန်ဂျပ် National Bank ကနေဒီနေ့ပေးချေလိုက်တယ်လို့အိန္ဒိယသံရုံးကထုတ်ပြန်ခဲ့ပါတယ်မြန်မာဘက်ကနေပဲမျိုးစုံဝယ်ယူမှုအတွက်ရူပီးငွေတကြေကျော်ကိုအိန္ဒိယဘက်ကပေးချေလိုက်တာပါတခြားကုန်စည်တွေရောင်းဝယ်တာလည်းရှိပြီးလောလောဆယ်တော့ပဲအမျိုးမျိုးအတွက်အိန္ဒိယဘက်ကစတင်ပေးချေခဲ့တာဖြစ်ကြောင်းနယူးဒေလီမြို့မြန်မာတန်ယုံကစီးပွားရေးတန်မှုဦးမျိုးမြင့်မောင်က VOA ကိုပြောပါတယ်
စတာတော့ PPY တော့ခရီးတဲ့ SSA ကတည်းကကျွန်တော်ကဒီငွေချေမှုစိုက်ဒရုန်းတိုက်ကျိုးနေတာနည်းနည်းဒီ PPY တော့ခရီးတဲ့ပြည်ချင်းတာဒီမူတီချင်းကဒီတဲ့ခုလေးနဲ့ဒီဘကာဦးတခြားခင်ဟာကိုတဲ့အားလုံးတို့ဒီအခရိစ္စာဒီကျနေဒီကိုတို့မှုဆောင်တဲ့ချိန်မှာလေဒီဟာကျွန်တော်တို့ကျနေသားရဲ့ဒီပြည်နဲ့သားရဲ့ဒီချင်းကတော့ဆောင်နေတာဖြစ်တဲ့ဆိုရယ်တုံးနေပြီဆက်ပါလား
။စီဝါရေးကြာစင်တာနဲ့အတူပြည်တွင်းမှာအမေရိကန်ဒေါ်လာရှားပါးလာချိန်မှာအပြန်အလှန်ကုန်သွယ်ရေးအတွက်ငွေကြေးချင်းဓာတ်ရိုက်ကုန်သွယ်ဖို့စစ်ကောင်စီဘက်ကကြိုးပမ်းလာတာပါ။ပထမဆုံးတရုတ်ယွန်ငွေနဲ့မြန်မာကျပ်ငွေတိုက်ရိုက်လဲလှယ်ဖို့လှုပ်ခဲ့ပြီးအဲဒီနောက်ထိုင်းဘတ်ငွေနဲ့အိန္ဒိယရူပီးငွေနဲ့ကုန်သွယ်ဖို့လှုပ်ခဲ့တာဖြစ်ပါတယ်။အခုဆိုရင်ရွှေနဲ့ငွေကြေးရောင်းဝယ်သူတွေကိုစစ်ဆေးဖမ်းဆီးတာတွေရှိတဲ့အတွက်အမေရိကန်ဒေါ်လာကတော့ပြင်ပမှာတဒေါ်လာကိုမြန်မာကျပ်ငွေ4600လောက်မှရှိနေပါတယ်။ဒါကြောင့်တရုတ်ယွန်ငွေ၊ထိုင်းဘတ်ငွေနဲ့စင်ကာပူဒေါ်လာတို့ရဲ့ဝယ်လူအားကပြန်များလာပါတယ်။ထိုင်းဘတ်ငွေကဈေးမငြိမ်တဲ့အချိန်မှာလောရကန်ရခက်ခဲကြောင်းထိုင်းနယ်ဇက်ကမြန်မာကုန်တယ်တူကပြောပါတယ်
။ဟိုသူတို့ပဲစောက်ကြည့်နေဦးကတော့120ရက်။ဒါလို့လည်းဒီနေ့နေရာတော့ပတ်စံတော့အဲ့လိုမျိုးပေါ့။140ကျော်ဖြစ်သွားတယ်။ဆက်ကူလာတော့ဟိုနိုင်ငံတော်တော့တစ်ထောင်ကြီးဖြစ်သွားတယ်။အချိန်မှမနစ်ပါဘူးပါရောက်လေလို့မြေလိုရင်တော့လည်းစက်ချင်တာဆက်ရသူတွေပဲ။ဒီမြန်မာပြည်သားတွေသားကြီးသားလေးသူတို့ဝယ်ထားတဲ့ပစ္စည်းတွေကိုဆိုင်းကိုရောက်ပြီးတဲ့ဝန်ဆောင်မှုဆိုတော့လည်းအဆက်ဆက်ရစီလောင်ရှင်းပြရတာမျိုးပဲ
လက်ရှိမှာတော့တရုတ်အိန္ဒိယတို့နဲ့ငွေကြေးချင်းဓာတ်ရိုက်ကုန်သွယ်တာမှာပင်လယ်ရေကြောင်းကုန်သွယ်ရေးကိုပဲအဓိကထားကုန်သွယ်မှာဖြစ်တယ်လို့ဌာနဆိုင်ရာဘက်က VOA ကိုပြောခဲ့တာဖြစ်ပါတယ်။မကြာခင်မှာလည်းမြန်မာကနေပြောင်းတန်ချိန်3သိန်းနီးပါးကိုအိန္ဒိယဘက်ကအကောက်ခွန်လို့အစီအစဉ်နဲ့ဝယ်ယူသွားဖို့ရှိနေပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာငွေကြေးတန်ဖိုးကျလာခြင်းအိန္ဒိယနဲ့မြန်မာနှစ်နိုင်ငံအကြားငွေကြေးနဲ့ဓာတ်ရိုက်ကုန်သွယ်ရေးနဲ့အိန္ဒိယဘက်ကမြန်မာကိုယူရိုပီးငွေတကြေကျော်လွှဲပေးလိုက်တာအပါအဝင်ကုန်သွယ်ရေးအခက်အခဲတွေကိုခုခမောက်ဆုံးမင်းပြောပြပေးခဲ့တာပါအခုတော့နောက်မြန်မာရဲ့အိန္ဒိယချင်းဖြစ်တဲ့ထိုင်းနိုင်ငံတဲမှာမြန်မာရွှေပြောင်းလူသားတွေရဲ့အခက်အခဲအခြေအနေပါမြန်မာပြည်သားတွေထိုင်းနိုင်ငံမှာတန်းတဲ့ချီရှိနေပြီးတရားမဝင်နေထိုင်အလို့လို့ကင်နေရသူတွေကိုထိုင်းအာဏာပိုင်တွေဘက်ကရှာဖွေဖမ်းဆီးမှုတွေဒီအပိုင်းထဲမှာပို့ပြီးတော့ပြင်းပြင်းထန်ထန်ခက်ဆစ်ဆစ်လှုပ်လာပါတယ်ဒီပေါ်မှာထိုင်းဒေသခံနဲ့အလို့ရှင်တွေဘက်ကရောဘလို့အမြင်ရှိကြပါလဲဒီအကြောင်းဆက်သွယ်မေးမြန်းထားတဲ့မညညိုလေးဘန်ကောက်မြို့ကနေပြောပြပေးပါအောင်ခင်ဗျာ
ထိုင်းနိုင်ငံရဲ့ဘန်ကောက်မြို့တော်အပါအဝင်ရွှေပြောင်းအလုပ်သမားတွေအများဆုံးရှိတတ်တဲ့ဒေသတွေမှာအဖွဲ့အစုံလို့ပြောကြတဲ့ရဲလူဝင်မှုကြီးကြပ်ရေးအလုပ်သမားရေးလူမှုဖူလုံရေးစတဲ့ဌာနပေါင်းစုံကထိုင်းအာဏာပိုင်တွေဟာစီမံချက်တရအနေနဲ့ဝင်ရောက်ဖမ်းဆီးစစ်ဆေးတာတွေကိုပြီးခဲ့တဲ့လလယ်ပိုင်းကတည်းကပြုလုပ်ခဲ့ကြတာပါဒါကြောင့်လဲသတင်းသုံးပတ်အတွင်းထိုင်းနိုင်ငံရဲ့နေရာပေါင်း200ကျော်ကတရားမဝင်အလုပ်သမားပေါင်း 8,000 နီးပါးကိုဖမ်းဆီးမိခဲ့ပြီးအဲ့ဒီအထက်မှာအများစုကမြန်မာနိုင်ငံသားတွေဖြစ်တယ်လို့ဆိုပါတယ်။ 6,000 လောက်ရှိတယ်လို့သက်ဆိုင်ရာအာဏာပိုင်တွေကတရားဝင်ထုတ်ပြန်ပြောဆိုခဲ့တာပါ။မြန်မာပြည်မှာအခက်အခဲအကျတဲ့မျိုးမျိုးတွေကြောင်းနီးစပ်ရာအိမ်နီးချင်းထိုင်းနိုင်ငံတွေကိုမြန်မာပြည်သားတွေနီးလန်းမျိုးစုံနဲ့တနေ့တည်းတနေ့ပို့ပြီးဝင်လာနေကြတဲ့အချိန်တွေမှာပဲအခုလိုထိုင်းအာဏာပိုင်တွေရဲ့စီမံချက်နဲ့ကြုံတွေ့နေကြရတာပါထိုင်းဒေသခံတွေကတော့မြန်မာပြည်သားတွေအနေနဲ့အလုပ်လုပ်ဖို့အတွေ့ထွက်လာကြတာဆိုရင်တရားဝင်နီးလန်းတွေအတိုင်းလာတဲ့နယ်လို့ဆိုပါတယ
်เข้ามาเยอะแยะมาทํางานที่ประเทศไทยก็อยากให้เข้ามาแบบถูกต้องเข้ามาแบบมีเอกสารให้ครบจะได้ไม่มีปัญหาแต่ถ้าเข้ามา
ใช้နိုင်ငံကိုအလုပ်လုပ်ဖို့လာကြတဲ့အခါမမှန်ကန်ကန်တရားဝင်လာစေချင်ပါတယ်စာရွက်စာတမ်းမပြည့်စုံပဲတရားမဝင်တာမျိုးမဖြစ်စေချင်ပါဘူးစိုင်းတွေဖွင့်ရောင်းချကြမယ်ဆိုရင်လည်းတရားဝင်နီးလန်းတွေနဲ့လုပ်စေချင်ပါတယ်တရားမဝင်တာမျိုးတွေမလုပ်စေချင်ပါဘူးလို့ပြောဆိုသွားတာပါ
ขายของเองไม่สามารถทําได้แต่ก็ยังแอบทํากันเยอะแยะมากมายค่ะ
ထိုင်းနိုင်ငံမှာမြန်မာပြည်သားတွေများလာတာနဲ့အတူတချို့ကတရားဝင်မှုမရှိတာယဉ်ကျေးမှုမတူတာဘာသာစကားနားမလည်တာတွေကလည်းမလိုလားအပ်တဲ့ပြဿနာတွေဖြစ်တတ်ပြီးထိုင်းနိုင်ငံသားတွေအတွက်လည်းအန္တရာယ်ရှိတယ်လို့ဆိုပါတယ
်ก็มีทั้งคนดีคนไม่ดีก็มีเหมือนกันทุกที
่ก็มีเรื่อยๆရှိမကောင်းသူတွေလည်းရှိတာပါပဲဒါပေမဲ့တချို့မြန်မာပြည်သားတွေကတော့လူမှုရေးအားနေတာတွေ့ရပါတယ်ဘာသာစကားနားလည်မှုလည်းမရှိတာကြောင့်စိုင်းပိုင်းရှင်ကိုအယက်မှုပြီးဓာတ်နဲ့ထိုးရဲဆိုတဲ့သတင်းတွေပါတွေ့လာရတာပါဒါမျိုးမလိုလားအပ်တဲ့အဖြစ်တွေတော့မဖြစ်စေချင်ပါဘူးထိုင်းနိုင်ငံသားတွေအတွက်လည်းအန္တရာယ်ရှိပါတယ်နောက်ပြီးကွန်ဆရီထွေးတာကားမောင်းရင်ဟွန်းနေတီးတာလူကူးရင်ရက်မပေးတာတွေလည်းတွေ့ရပါတယ်ထိုင်းတွေကဒါမျိုးတွေမလုပ်ကြတော့အဲ့လိုယဉ်ကျေးမှုမတူတာတွေလည်းရှိနေတာပေါ့လို့ပြောဆိုသွားတာ
ပါစังคมคุณภาพชีวิตก็แตกต่างกันมากๆเลย
ထိုင်းအလို့ရှင်တချို့ကတော့မြန်မာအလို့သမားတွေကကောင်းကြပါတယ်သူတို့မှလည်းအကြောင်းမျိုးမျိုးကြောင့်အသက်မွေးဝမ်းကြောင်းအတွေ့ရောက်လာကြရတာလို့ဆိုပါတယ
် I have 3 Myanmar worker here I treat them same type
ကျွန်မမှာမြန်မာအလို့သမား3ယောက်ရှိပါတယ်သူတို့ကိုထိုင်းအလို့သမားတွေလိုပဲဆက်ဆံပါတယ်သူတို့ကလည်းအရန်ကောင်းပါတယ်မြန်မာအလို့သမားတွေကောင်းပါတယ်သူတို့လည်းစားတောက်နေထိုင်နိုင်ကြဖို့အတွက်ထွက်လာကြရတာပဲအဆင်ပြေပါတယ်လို့ပြောပြသွားတာပ
ါ it's okay
ထိုင်းနိုင်ငံမှာအခုလိုစီမံချက်နဲ့အဖွဲ့အစုံဝင်ရောက်ဖမ်းဆီးမှုတွေပြုလုပ်ရတာဟာမြန်မာပြည်ဘက်ကတရားမဝင်ဝင်ရောက်နေထိုင်အလုပ်လုပ်ကိုင်မှုတွေများလာတာအပြင်တချို့မြန်မာပြည်သားတွေဟာထိုင်းနိုင်ငံရဲ့ဥပဒေနဲ့ဆန့်ကျင်တဲ့လုပ်ရက်တွေလုပ်ကြတာကြောင့်လို့ပြောဆိုမှုတွေရှိသလိုပြီးခဲ့တဲ့ဇွန်လ25ရက်နေ့ကထုတ်ပြန်ခဲ့တဲ့အမေရိကန်နိုင်ငံသားရဲ့ဌာနရဲ့အစည်းအဝေးခန်းစာမှာထိုင်းနိုင်ငံဟာအခုထိ3နှစ်သက်တိုင် TR2 ဆိုတဲ့စောင့်ကြည့်အစဉ်ကနေတိုးတက်ပြောင်းလဲမှုမရှိတာတွေကြောင့်ထိုင်းအာဏာပိုင်တွေဘက်ကလူကုန်ကူးမှုနဲ့ဆက်နွယ်မှုအလုံးကိုစီမံချက်ချပြီးဆောင်ရွက်လာတာဖြစ်တယ်လို့လည်းသတင်းတွေမှာပြောဆိုထားတာပါဘယ်လိုအကြောင်းကြောင့်ပဲဖြစ်ဖြစ်ဒုက္ခမျိုးစုံအခက်အခဲမျိုးစုံကြောင့်တိုင်းပြည်ကထွက်လာခဲ့ကြတဲ့လူငယ်အများစုပါဝင်တဲ့မြန်မာပြည်သားတွေအဖို့ကတော့နှစ်ဖက်အကြက်တဲတွေကြားမှာရင်ဆိုင်နေထိုင်နေကြရတာပါရှင်။ကျွန်မညညလွင်ပါ
။ထိုင်းနိုင်ငံကမြန်မာရှေ့ပြောင်းလူသားတွေရဲ့ဒုက္ခမညညလွင်ပြပြခဲ့တာပါ။မကြာခင်မြန်မာရေးသုံးသက်ချက်အပါအဝင်စစ်သားရင်းညာပတ်စင်ကဏ္ဍတွေလာဖို့ရှိပါသေးတယ်ခင်ဗျာ။
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပိတ်သက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရောင်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။ email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့ရောလိုပါတယ်။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပရိသတ်အတွက်သတင်းတွေကို radio ရုပ်မြင်သံကြားနဲ့ internet တို့ကနေအရောက်ပို့ပေးနေပါတယ်ရှင
်။မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ။ VOA American တန်ခါနေ့ဇူလိုင်လ4ရက်ချက်သားရင်းညမြန်မာဘာသာစီစဉ်တွေကိုလိုင်းဒိုမီတာ32 52တို့ကနေညစိန်တိုင်းတိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါဗျ။အခုဒုတိယပိုင်းခန့်နိုင်ဝက်ခန့်မှာတော့ချက်သာရင်းညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေတဲကကျွန်တော်ပြောပြနေကြချမ်းမကြီးကဏ္ဍနောက်တိုင်းရင်ဒေသသတင်းနောက်တွေရဲ့တိုင်းရင်ဒေသကသတင်းလွှာစတဲ့ချက်သာရင်းညအပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ကြည့်ရှုအောင်ပါ။ဒီတစ်ပတ်မှာတော့စစ်တပ်ဖန်တီးတဲ့လူမျိုးရေးစစ်ပွဲဆိုတဲ့ခေါင်းစဉ်နဲ့သုံးသက်ထားပါတယ်။တိုင်းဒေသတဲ့အင်အားကြီးမားတဲ့ဒေသတွေမှာလူမျိုးရေးစစ်ပွဲဖြစ်ပွားပြီးမျိုးနွယ်စုအချင်းချင်းသက်ဖြတ်အောင်စစ်ကောင်စီကဖန်တီးနေတယ်လို့ဦးအောင်ခင်ကသုံးသက်တင်ပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
။တိုင်းဒေသနဲ့မဟာမိတ်တော်လှန်ရေးတပ်တွေကြီးစိုးတဲ့နယ်မြေမှာတိုင်းဒေသအချင်းချင်းသက်ဖြတ်နေရင်စစ်အင်အားကြာဆင်းသွားနိုင်မယ်လို့စကားစတက်ကယူဆပါတယ်။ဒါကြောင့်မျိုးနွယ်စုတွေကြားကမပြေလည်တာတွေကိုမှတ်သားပြီးအခွင့်အရေးရတာနဲ့တုံမီရှုံမီလုပ်တော်တာပါပဲ။အင်အားကြီးမားတဲ့ KNU ကိုစစ်နိုင်ဖို့မလွယ်တာကြောင့်ဘာသာရေးသွေးထိုးတဲ့အတွက်ဗုဒ္ဓဘာသာလက်နက်ကင်တပ် DKBA ပေါ်လာပြီး KNU မင်းနာပလော့ဌာနချုပ်ကြာဆုံးသွားတာကိုလူသိများပါတယ်။အခုလဲကချင်နဲ့ရခိုင်ပြည်မှာလူမျိုးရေးစစ်ပွဲတွေဖြစ်လာအောင်စစ်တပ်ကဖန်တီးနေပါလေရခိုင်ပြည်နယ်မှာစစ်တပ်ကနယ်မြေရှင်းလင်းရေးလုပ်လို့ရိုဟင်ဂျာမွ슬လင်တွေတန့်ချီပြီးထွက်ပြေးကြရပါတယ်အခုတော့မွ슬လင်တပ်နဲ့ပေါင်းပြီးအာရက်ခတ်တပ်ကိုတိုက်ခိုက်နေတယ်လို့သတင်းထွက်နေပါတယ်အာရက်ခတ်တပ်ကမွ슬လင်အိမ်တွေကိုမီးရှို့တပ်ဖြတ်လို့စိုးရိမ်သူတွေထဲမှာ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့ဝန်ကြီးတဦးလည်းပါဝင်နေပါတယ်ဒါကြောင့်လိုလာတဲ့ပုံမပြောဖို့ NUG ကိုအရက်ခတ်တပ်ကသတိပေးထားပါတယ် NLD အစိုးရလက်ထက်မှာအရက်ခတ်တပ်ကိုအကြမ်းဖက်လူစုအဖွဲ့ဖြစ်ကျင်းညာခဲ့တဲ့ကိစ္စမှာနောက်ဆက်တွဲအကျိုးဆက်တွေရှိနေသေးပုံရပါတယ်ကချင်ပြည်နယ်မှာနေထိုင်သူတွေကိုကချင်လူမျိုးလို့ခေါ်နေတာကြာပါပြီတကယ်တော့ကချင်လူမျိုးဆိုတာမရှိပါဘူးမေခနဲ့မေလိခမြစ်တွေကြားကဒေတာကိုဂျိမ်းဖော့ဘာသာစကားနဲ့ဂါခရင်လို့ခေါ်ရကနေကချင်ဆိုတဲ့ဝေါ်ဟာရပေါ်ထွက်လာရတာလို့အမေရိကန်မနုဿဗေဒပညာရှင် FK Lehman ကဆိုပါတယ်မြေနီးလို့အဓိပ္ပာယ်ရနေလို့လည်းရှင်းပြပါတယ်ဒါကြောင့်ကချင်ဆိုတာလူမျိုးမဟုတ်ပဲနယ်မြေသာဖြစ်ပါတယ်ဟုတ်ပါတယ်ယူနန်ပြည်နယ်မှာလည်းကချင်ဆိုတာမရှိပါဘူးဂျိမ်းဖော့ကိုပိုင်အုပ်ချုပ်ခွင့်ရခရိုင်ပဲရှိပါလေလီစုကိုပိုင်အုပ်ချုပ်ခွင့်ရခရိုင်လည်းယူနန်မှာရှိပါတယ်ကချင်ပြည်နယ်မှာအ धिक မျိုးနွယ်စု6စုရှိပါတယ်ဂျိမ်းဖော့လီစုရဝမ်လော်ဝော်ဇိုင်းဝမ်နဲ့လာချိတ်ဖြစ်ပါတယ်ဒီထဲမှာဂျိမ်းဖော့မှာမျိုးနွယ်စု8စုရှိပြီးလူကြီးအများဆုံးဖြစ်ပါတယ်စစ်ကောင်စီမတက်ခင်ကတည်းကကျင်းဖို့နဲ့အချားမျိုးနွယ်စုတွေအကြပြိုင်ဆိုင်မှုအနည်းငယ်အများရှိခဲ့ပါတယ်မျိုးနွယ်စုတိုင်းလုံးလုံးမှာပြည်သူစစ်ရှိပါတယ်တနိုင်းဒေသကရှဒူးစုနဲ့လမ်ဘုံပြည်သူစစ်ရှမ်းနီအဖွဲ့စတာတွေကတော့ကချင်မျိုးနွယ်စုမဟုတ်ပါဘူးပြည်သူစစ်တွေဟာစစ်တပ်ရဲ့ရှေးပြေးတပ်ဖွဲ့အဖြစ်လှုပ်ရှားနေကြပါတယ်ဒါကြောင့်ပြည်သူစစ်ကိုစစ်တပ်ရဲ့စစ်စခန်းတွေအနားမှာတွေ့နိုင်ပါတယ်စကားစစကားကိုတိုက်ရင်ပြည်သူစစ်ကိုပါတိုက်တယ်လို့ဖြစ်သွားအောင်တမင်လှုပ်ထားတာလို့ဝိုင်းမော်မျိုးကန်တဦးကပြောတာကိုမလ7ရက်နေ့ထုတ် KNG ကချင်သတင်းစာဆောင်မှာဖော်ပြပါတယ်စစ်တပ်ရဲ့လက်ကင်တို့အဖြစ်အတီလင်းရပ်တည်တဲ့ပြည်သူစစ်ကို KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်တာများပါတယ်ဒါပေမဲ့စစ်တပ်စုခွာသွားလို့ပြည်သူစစ်ပဲကြံနေမယ်ဆိုရင်တော့အချင်းချင်းတွေဖြစ်လို့ KIA ကရှောင်တတ်တယ်လို့လည်းဆိုပါတယ်အခြေအချကြတဲ့ရှေ့တန်းစစ်စခန်းတွေမှာပြည်သူစစ်ကိုတုံးတာဟာ မျိုးနွယ်အချင်းချင်းတိုက်ခိုင်းတဲ့သဘောဖြစ်နေတယ်လို့ဆိုပါတယ်။ပြည်သူစစ်တွေကကိုယ်ဝန်းစားကိုရှာစားကြတဲ့အဖွဲ့တွေဖြစ်ပါတယ်။စစ်ကြေးတောက်မှုတရားစတာရောင်းဝယ်မှုစတာတွေလုပ်ပြီးရပ်တည်ကြပါတယ်။မြေရှားတပ်ထုတူဖော်မှုရွှေတူဖော်မှုနေဆက်ကုံတွေအခွန်အခောက်တရှူးငပြောစီမံကိန်းကျောက်စိမ့်တူဖော်မှုတစ်ထုတ်လုပ်မှုဘိန်းဆိုင်ပြိုးထုတ်လုပ်မှုစတဲ့လုပ်ငန်းတွေရှိရာဒေသမှာပြည်သူစစ်တွေကိုတွေ့နိုင်ပါတယ်။ဒါပေမဲ့စစ်ကောင်စီကမှစစ်တပ်အင်အားဆုတ်ယုတ်ကြဆင်းလာတာကြောင့်ပြည်သူစစ်တွေဘယ်လိုဆက်ပြီးစခန်းသွားကြမယ်ဆိုတာကိုစဉ်းစားစရာဖြစ်လာပါတယ်။စစ်တပ်မရှိဘဲပြည်သူစစ်ရှိနေရင်မျိုးနွယ်စုတွေအကြားမှာလူမျိုးရေးတိုက်ပွဲဖြစ်လာမလားလို့စိုးရိမ်နေကြပါတယ်။ဥပမာရဝမ်ပြည်သူစစ်ရှိတယ်လို့ KIA ဘက်မှလည်းရဝမ် PDF ဖြစ်နေတာမို့အခြေအနေဆိုးဝါးသွားနိုင်ပါတယ်စစ်တပ်ဆုတ်ခွာသွားတဲ့အခါမှာပြည်သူစစ်တွေဟာအရှင်သခင်မရှိလို့လုတ်ပိုင်ခွင့်တွေလည်းရှိတော့မှာမဟုတ်ပါဘူးဒါကြောင့်သူတို့ရဲ့အခန်းကဏ္ဍမိမ့်မိန်ပြောက်ွယ်သွားမလားလို့မေးနိုင်ပါတယ်ပြည်သူစစ်တွေစုပေါင်းပြီး KIA ကိုတိုက်ကြမလားဆိုတာစဉ်းစားစရာဖြစ်လာပါတယ် KIA ဟာအရင်လိုမဟုတ်တော့ဘဲနွေဦးတော်လှန်ရေးကဝင်လာတဲ့ KPDF တွေများလာလို့အင်အားကြီးမလာပြီဖြစ်ပါတယ်ဒါကြောင့်စစ်တပ်ကိုကိုးကွယ်ပြီးလက်နက်နဲ့စီးပွားရှာနေတဲ့ပြည်သူစစ်တွေကိုအမြစ်ကပြတ်ပြင်မဲ့စစ်ပွဲကြီးဖြစ်လာနိုင်တယ်လို့ KNG ကချင်သတင်းဌာနကဆိုပါတယ်အင်အားကြီးနေလာတာနဲ့စစ်ကောင်စီဟာဆက်လက်ရပ်တည်နိုင်ရေးအတွက်ကလင်းစစ်ညံစင်ပြီးစစ်သားစုဆောင်နေပါတယ်စစ်တပ်ကလက်ကျင်ထားတဲ့ရိုဟင်ဂျာပြည်သူစစ်ဟာရွာကိုမိရှို့တိုက်ခိုက်ပြီးဇာတိပြနေပါတယ်ရိုဟင်ဂျာအတိုင်းဝိုင်းမှာစစ်ကောင်စီအတွက်အလုပ်လုပ်ပေးနေတဲ့မတမာတူတွေအများအပြားရှိတယ်လို့ NUG လူ့အခွင့်ရေးဒုဝန်ကြီးကပြောပါတယ်လူမျိုးရေးတိုက်ပွဲကြောင့်တော်လှန်ရေးလှုပ်ရှားမှုရပ်တန့်လိမ့်မယ်လို့စစ်ကောင်စီကမျှော်မှန်းထားပုံရပါတယ်ခင်ဗျာ
တိုင်းရင်းမျိုးနယ်စုချင်းတပ်ဖြတ်အောင်စစ်ကောင်စီဖန်တီးနေတယ်လို့ဦးအောင်ခင်သုံးသပ်ခဲ့တာပါအခုတော့ကြမ်းမိုင်ခဏပါသွေးလွန်တကွေအန်ရယ်ကြီးသူကိုပြောထားပါတယ်သွေးလွန်တကွေဖြစ်လာရင်အန်ရယ်လက္ခဏာမပြပေမဲ့အသက်အန်ရယ်ရှိသူဖြစ်နေရင်လည်းဆေးရုံကြိုတင်ထားဖို့ကြမ်းမိုင်ပညာရှင်တွေကသတိပေးနေကြပါတယ်ဘာကြောင့်ပါလဲကလေးထူကုအငိမ့်စားပါမောက္ခဒေါက်တာဆော့ဝင်းကိုကျွန်တော်ပဲမေးထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပမောခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအခုမိုးရာသီဝင်လာချိန်ပေါ့နော်သွေးလွန်တကွေစဖြစ်တာတချို့ရှိလာတာနဲ့အသက်အန္တရာယ်ပြင်းထန်တာတချို့ပါတွေ့လာနေရတာအတွက်ပြီးခဲ့တဲ့တစ်ပတ်တုန်းကတော့ဆရာကြီးဒီအန္တရာယ်လက္ခဏာရှိသူတွေကိုအချိန်မီဆေးရုံတင်ဖို့အဓိကပြောပြီးမှဒီတစ်ခါတော့ဆရာကြီးအခုလိုအန္တရာယ်လက္ခဏာရှိတာအပြင်ပေါ့နော်နောက်ထပ်ဒီအန္တရာယ်ရှိနိုင်တဲ့လူမျိုးစားတွေအတွက်ရောဘလို့အသက်အန္တရာယ်ရှော့ချနိုင်ဖို့လုပ်တင်တာကိုအဓိကပြောမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီ
းဟုတ်ပါတယ်အပါအဖြစ်ကြည့်လို့ရှင်တော့သူကသွေးလွန်တကွေ probable သွေးလွန်တကွေပေါ့သွေးလွန်တကွေဖြစ်နိုင်ခြေရှိတဲ့ထဲမှာအန္တရာယ်လက္ခဏာရှိရင်ဆေးရုံတရားတခါကြီးကလည်းသွေးလွန်တကွေဖြစ်နိုင်ခြေရှိပြီးတော့အန္တရာယ်လက္ခဏာမရှိပေမဲ့လည်းတချို့အစုတွေမှာဆေးရုံတင်တာအဲ့ဒါပဲလို့ဆိုလို့ရှင်တော့ဒီသွေးလွန်တကွေဖြစ်နိုင်ခြေရှိတဲ့အန္တရာယ်လက္ခဏာမရှိပေမဲ့တတိယကလေးဆိုတင်ထားရမယ်။ဘာလို့ဆိုတော့အကျော်သေးပိုင်းသွေးမှုအတွက်ပိုက်ဒီပိုင်းထိုးရခက်တယ်။စောင့်ကြည့်ဖို့လိုတယ်။အဝလုံးနဲ့ကလေးဆိုလည်းတင်ထားဖို့လိုတယ်။ဘာလို့ဆိုတော့သူတို့ကပို့ပြီးတော့ပန်းစားခက်တယ်ပေါ့နော်။ပြီးရင်အကျော်သေးသွေးနဲ့ပိုက်ဒီပိုင်းထည့်ရခက်တယ်။ဒါပေမဲ့ကျွန်တော်တို့အေးဆေးကိုတွက်ပြီးတဲ့အခါမှာလည်းတာမန်ကလေးနဲ့မတူဘူး။အဲ့လိုဆေးုံတင်ထားဖို့လိုတယ်။ဒါပြတော့ဒီသွေးလွန်တကွေ probable dengue ပေါ့သွေးလွန်တကွေဖြစ်နိုင်ခြေရှိတယ်။အဲ့ဒါ plus ပေါ့နော်ဆိုတော့ဒီတခြားရောဂါရှိတာပေါ့ဆိုတော့မွေးရပါနှလုံးရောဂါရှိတယ်မွေးရပါသွေးနဲ့သွေးအားနဲ့ရောဂါရှိတယ်တချို့ကတော့ thalassemia လို့ခေါ်ပါနော်အဲကတ်ရှာရှာပါပါတော့နာရာရှိကြောက်ကရောဂါရှိတယ်ပေါ့နော်အဲ့လိုမျိုးဆိုလို့ရှိရင်ဆေးရုံတင်ထားရပါတယ်နောက်ပြီးတော့ကျန်တာတော့ဘာလဲဆိုရင်ချိန်မီးပေါ့နော်သွေးလွန်တကွေကရေးကြီးတဲ့ဆင်းကိုရောက်သွားနိုင်တယ်ဥပမာအဖြစ်ဆိုလို့ရှိရင်ဒီသွေးလနဲ့ခြေအချက်ချင်းဖြစ်နိုင်တယ်အဲ့ဒီခါမျိုးကြောက်လို့ရှိရင်ဆေးုံနဲ့ဝေးတဲ့လူပေါ့နော်ဆိုတော့ညာကြီးမင်းကြီးတို့မျိုးဆေးုံမလာနိုင်ဘူးဆိုတော့လူနာမျိုးဆိုလို့ရှိရင် တင်ထားလိုက်တာဆိုတော့မမားပါဘူ
းဟုတ်ကဲ့ဆရာကြီးအခုလို့ဒီစေယုံတင်မို့ပေါ့နော်ဟိုနည်းနည်းလေးကိုကြိုသိနိုင်အောင်ဆရာကြီးဒီသွေးလုံတကွေးမှာနောက်ဆုံးဒီအပြင်းထန်ဆုံးအဆိုးရွားဆုံးအသက်အန္တရာယ်ရှိဆုံးအဆင့်ဖြစ်တဲ့ဒီသွေးလန့်တာမတိုင်ငယ်လေးမှာဆရာကြီးသိနိုင်တဲ့အနေအထားမျိုးလေးရောရှိလားဆရာ
။ဟုတ်ပါသွေးလန့်တွေဖြစ်တဲ့လူတိုင်းတိုင်းမှာတော့သွေးလန့်တဲ့အခြေအနေမရောက်ဘူးပေါ့နော်။သွေးလန့်တဲ့အခြေအနေရောက်မဲ့လူတွေကတော့ကလေးတွေကဇာတော့ဖြစ်တော့အစတွေကအဖျားကြီးတယ်၊မင်းတယ်၊မလန်းမဆန်းမှုပေါ့နော်။အဲ့တော့သွေးလန့်ခြင်းကိုဘယ်အချိန်မှဖြစ်တယ်လဲဆိုရင်ဇာတော့ဖြစ်ဖျားပြီးတော့၃ရက်ကနေ၅ရက်လောက်မှဖြစ်တတ်ပါတယ်။အဲ့သွေးလန့်ခြင်းတဲ့အခါကျရင်ကလေးတွေကဘယ်လိုဖြစ်လာလဲဆိုလို့ရှိရင်အဖျားကျသွားတယ်။ဒါပေမဲ့အဖျားကျပြီးတော့မလန်းဆန်းမှုဖြစ်လာတယ်။အဲ့ဒါကြတော့လေဟိုမိဘတွေအတွက်ကောဆရာဝန်တွေအတွက်ကောထောင်ကျောက်လို့ဖြစ်တယ်ပေါ့။တာမန်အပြင်ဒီပြင်ဖျားတွေမှာဆိုအဖျားကျလည်းကောင်းလာတယ်။ရင်ဖျားကျပြီးလမ်းဆန်းဆော့ကစားလာတယ်ဆိုတော့ဒါကောင်းတာပေါ့။ Twilight တို့ကိမှာတော့အဲ့လိုဖျားကျတာလည်းနှစ်မျိုးရှိတယ်ပေါ့နော်။ဒီခါလေးကတော့ဖျားကျပြီးလမ်းဆန်းလာတယ်ဆော့ကစားလာတယ်ဒါတော့ကောင်းလာတာပေါ့။ဒါပေမဲ့ခုနကလိုမှိန်တဲ့ကလေးနည်းနည်းပြင်းထန်တဲ့ကလေးမှာဖျားကလည်းကျသွားတယ်သို့တော့ကလေးကကောင်းမထောင်ဘူးပေါ့။ဘာမှမထောင်ဘူး။စာရင်တော့ရှင်နေမရှိဘူးဒါအမိန်နေတယ်ဇိုးမိုဇက်တိုက်နာတယ်ဇက်တိုက်အန်နေဘိုင်းနာတယ်အပိုင်းကြတော့ခြေလက်တွေအေးတာတော့ကြောင်ကြမ်းဖြစ်တာဖြစ်လာမှာအဲ့တော့အဲ့ဒါကြီးမတိုင်ခင်မှာကိုအဖျားချပြီးမလန်းမဆန်းဖြစ်နေတွေးလန်းတဲ့အခြေအနေစနေတာဆိုတာသိရပါမယ
်ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုလိုအနေထားမှာအသက်ဆုံးရှုံးတဲ့အဆင်မရောက်အောင်ပေါ့နော်ဆေးရုံရောက်တဲ့ခါမှာဆရာတို့အဓိကဘာတွေလုပ်ပေးနိုင်လဲဆရာကြီ
းအကျော်စေးရည်တွေစပြီးတော့တွန်းနေပေါ့နော်ငကိုရီကလည်းစတွန်းထားတဲ့ကလေးတွေရှိပါတယ်အမေရိကမှာတော့ဒီ shock ကို correct လုပ်တဲ့ပမာဏအတိုင်းပေါ့နော်သွေးလန့်တာကိုပြင်ဆင်တဲ့ကုသတဲ့ပမာဏအတိုင်းပေးရတယ်တွက်ပြီးပေးရပါတယ်အဲ့လိုအပြင်းမာရှိနေတဲ့ကလေးဆိုတော့အဲ့လိုသွေးလန့်နေလို့တန်ရရင်ချက်ချင်းဆေးရုံအနည်းဆုံးဆေးရုံတော့အားပါမယ်ဒါမှကျွန်တော်ကကြောဆေးတွေတွန်းပြီးတော့ဒီသွေးလန့်တဲ့အချိန်ကာလကိုနည်းနိုင်နည်းနည်းအောင်လုပ်ပေးရပါတယ်အဲ့တော့သွေးကျူတယ်ဆိုတဲ့အခါဘယ်မှာမှတွေ့လဲဆိုလို့ရှိရင်သွေးလန့်တာကြားတဲ့ကလေးတွေပေါ့နော်သွေးလန့်တာကိုမသိဘူးအဲချိန်ရမ်းကြွားတယ်ဘုမလို့ဒီဆေးဟုတ်ဆေးကောင်ချိန်မီမရောက်ဘူးအိမ်မှာဖြစ်ဖြစ်ဆေးဟုတ်မှာဖြစ်ဖြစ်ဆေးဟုတ်မှာရောက်နေလဲတွေးလန့်တာမသိဘူးနော်စသဖြင့်အိမ်မှာဖြစ်ဖြစ်ဆေးဟုတ်မှာဖြစ်ဖြစ်တွေးလန့်တဲ့အချိန်တွေကိုမြန်မြန်မကုသနိုင်တဲ့လူတွေမှာအဲတွေးယူတဲ့အချိန်ဆေးဟုတ်ရောက်တယ်ကိုရင်းအင်္ဂါတွေမှာတွေးယူတယ်ဆိုရင်တော့စိုင်းနဲ့တွေးယူတယ်နှလုံးထဲမှာတွေးယူတယ်ခေါင်းမှာတွေးယူတယ်ဆိုတဲ့အနေနဲ့ရှိပါအဲ့လိုအချိန်တွေကိုရောက်ဖို့ကတွေးလန့်တော့ခွင့်မှန်းချိုတိဖို့ဆေးဟုတ်တင်နေတဲ့လူတင်ထားဖို့တွေးလန့်နေဆိုလို့ရှိရင်လည်းတွေးလန့်မဲ့အခြေအနေကိုစောစီးတိပြောအခြေအမိပြင်ဆင်ဖို့လိုပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအရေးကြီးဆုံးအချက်တစ်ခုဖြစ်တဲ့ဒီကြိုတင်ပြီးတော့ယောဂဖြစ်တာကိုသိဖို့ ਨੇ ဒီအန်ရယ်ထောင်ကြောက်သေးပေါ့နော်ဆရာတို့ပြောလို့ရှိတယ
်ဟုတ်ကဲ့
ဟိုယောဂခဏတွေးလန့်တဲ့အချိန်တွေမတိုင်ခင်လေးကိုသိနိုင်ဖို့ဟိုလွယ်လွယ်ကူကူဆရာတို့ကပြားလေးခေါ်ပြောရှင်နေတာဆရာကြီး
ဟုတ်ကဲ့ပါကျွန်တော်တို့ဒီတွေးလန့်တဲ့ခွင့်နဲ့အလုပ်လုပ်ရတာများလာတဲ့ခါကျတော့ကျွန်တော်ရဲ့တပည့်တွေလည်းသင်ကြားတဲ့ခါမှာသုံးတဲ့ကြပြလေးရှိပါတယ်အဲ့ဒါတော့တွေးလွန့်တကွေအနိယကင်းကာထာလို့ကျွန်တော်နာမည်ပေးထားပါတယ်အဲ့ဒါလည်းဒီတွေးလွန့်တကွေဖြစ်တာကိုကြိုသိဖို့အရေးကြီးတဲ့တွေးလန့်ခြင်းအခြေအနေကိုကြိုသိဖို့အဲ့နှစ်ခုအတွက်ကျွန်တော်တို့ကဒီကြပြလေးလုပ်ထားပါတော့အဲ့တော့အဲ့ကြပြလေးကတော့ယာတိတိုင်းနဲ့ဖြားနာရင်တွေးလွန့်တကွေမှတ်ပေါ့နော်ဆိုတော့ဘယ်ချိန်မှဆိုများသောဖြင့်တော့မိုးရသည်ပေါ့ပြီးရင်ဘယ်လိုဖြားမျိုးဖြစ်ဖြစ်ပြင်းပြင်းထန်ထန်ဖြားတယ်မင်းနဲ့ဆိုလို့ရှိရင်ဒါတလွန့်တကွေဖြစ်နိုင်နေဆိုတာကိုမှတ်သားဖို့ပါအဲ့ဒါပထမပိုက်ပါယာစီတိုင်းတွင်ဈာနာလင်တလွန့်တကွေမှတ်ဒုတိယပိုက်ကတော့အပြားချစဉ်မလန်းလျင်စင်တိချက်ပေါ့ခုနတလွန့်တကွေရဲ့တွေးလန့်တဲ့အချိန်မှာအပြားချသွားတယ်အပြားချသွားပြီလို့ရှိရင်ကလေးတွေကမလန်းမဆန်းအမှန်တကယ်ကကောင်းတာကောင်းလာဆိုလန်းစားရမယ်ဆော့ရမယ်စားရမယ်အဲ့လိုမျိုးပဲနဲ့တွေးလန့်တဲ့အချိန်တွေဝင်သွားတာဆိုတော့မလန်းစားမှုမင်းနေမယ်ဘာမှမစားဘူးတော့ဘူးဒါချင်းလုံးအိတ်နေတယ်နောက်တူဖြစ်လို့ရှိရင်အများဆုံးဆေးရုံမတည့်ရသေးရင်အများဆုံးသွားမယ်ဆေးရုံမှာရှိတဲ့ကလေးကဒီလိုဖြစ်ရင်လည်းကျွန်တော်ကအများဆုံး action ယူရမယ်ပေါ့နော်အများဆုံးလိုအပ်တဲ့ကုသမှုလုပ်ရမယ်ဒါကိုသိဖို့အတွက်ကျွန်တော်ဆက်ထားတာဖြစ်ပါတယ်အဲ့တော့ဒုတိယဘက်ကအပြားကျစဉ်မလန်းလျင်အစဉ်သတိချက်ပါအဲ့ကျွန်တော်ပြန်ပြီးခြုံငုံပြောရရင်တော့ယာတိတိုင်းတွင်ပြန်လာလျင်သွေးလွန့်တကွေမှတ်အပြားကျစဉ်မလန်းလျင်အစင်ကြီးချက်ပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာတွေးလုံတော့ကိုယ်အန်ရဲ့ကြီးသူတွေအကြောင်းကျမ်းမာရေးခဏမှာနားဆင်ကြည့်ရှုခဲ့ရတာပါအခုတော့တိုင်းရင်သတင်းလှပါဒီတစ်ပတ်မှာတော့ရှမ်းမြောက်လာရှိုးဘက်တိုက်ပွဲမှာလူနေရက်ကတ်
လူနေရက်ွက်တဲ့ဘုံကြတိဆုံးတရားရမှုစက်တိုက်ဖြစ်လာတာနောက်ရခိုင်တန်တွဲဘက်ရွာကိုလည်းတိုက်ပွဲမရှိပဲလေချောင်းပုံကျဲလို့မင်းကလေးငယ်ပါဝင်တရားရကြတာနောက်ချင်းဘက်မှာဝမ်ရှော့ယောဂါကူးဆက်နေတာပါဝင်တိုင်းရင်းသတင်းတွေကိုပြောထားပါတယ်ဒီစီစဉ်ကိုတော့ FVR လို့ခေါ်အတူောက်ခေါ်တဲ့နေဆက်ဒေတာတိုင်းရင်းသတင်းတော်ဝန်ထမ်းတော်ဖွဲ့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေသတိုင်းသားတည်င်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရှမ်းမြောက်လာရှိုးကမြောက်ပိုင်းညီနောင်မဟာမိတ်တပ်ဖွဲ့နဲ့စစ်ကောင်စီတပ်တို့အကြားတိုက်ပွဲတွေတရက်အတွင်းအရက်သား၈ရောက်ထက်မနည်းတိုက်ဆုံးခဲ့ပါတယ်။တိုင်းပေါင်းစုံ MMA ကစားသမားကချင်လူမျိုးအောင်လအင်ဆန်နဲ့တူရကီနိုင်ငံသားရှမေးအာဒူဂန်တို့ဟာစက်တင်ဘာလ၆ရက်နေ့မှာထိုးတက်ဖို့ရှိနေပါတယ်။တရင်လော်ရီထဲမှာတော့ထိုင်းနဲ့မြန်မာနှစ်နိုင်ငံရဲတပ်ဖွဲ့တွေကမူရစီဝါနဲ့နိုင်ငံဖြတ်ကျော်ရာဇဝတ်မှုတွေနှိမ်နင်းရေးအချိန်နဲ့တပြေးညီလှုပ်ဖို့လက်မှတ်ရေးထိုးခဲ့ကြတာဟာလက်တွေ့မှာလုံနိုင်ပါမလားဆတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိနေပါတယ
်ကျမကနန်းဟော်မန်ရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါမြောက်ပိုင်းညီနောင်မဟာမိတ်တပ်ဖွဲ့နဲ့စစ်ကောင်စီတပ်တို့ကြားတကြော့ပြန်ဖြစ်ပွားလာနေတဲ့တိုက်ပွဲမှာလူနေရက်ွက်ထဲဘုံကျလို့လူထုတေကြေးတန်ရရမှုတွေဆက်တိုက်ဖြစ်ပွားနေပါတယ်လာရှိုးမှာဇူလိုင်လ3ရက်နေ့ကမြောက်ပိုင်းညီနောင်မဟာမိတ်တပ်ဖွဲ့ဝင်တွေဟာစစ်ကောင်စီတပ်သားတွေရှိနေတဲ့မြို့တွင်းနေရာတွေကိုဒရုန်းတွေနဲ့ဘုံကျဲခဲ့ရမှာစစ်တပ်ကလည်းလက်နက်ကြီးတွေနဲ့ပြန်လည်ပစ်ခတ်တာကြောင့်တရက်အတွင်းပြည်သူ၈ရောက်ထက်မနည်းတိုက်ဆုံးခဲ့ပါတယ်ရက်ွက်တက်ကနေအင်တလုံးပေါ်ရှော့တိုက်သုံးကြက်ရောက်ပောက်ကွဲခဲ့တာကြောင့်ကလေးအပါဝင်မိသားစု6ယောက်ပွဲချင်းပြီးတည်ဆုံခဲ့ပါတယ်။နှံပေါင်းမှလည်းလက်နက်ကြီးထိမှန်လို့ပြည်သူတယောက်တည်ဆုံခဲ့ပါတယ်။ညနေပိုင်းမှာတော့လာရှိုးရက်ွက်၅ပန်းကိုကြောင်းတိုက်နဲ့မြို့ဝောင်ဖက်မှာရှော့တိုက်သုံးအိမ်ပေါ်ကြလို့တယောက်တည်ဆုံပြီး၂ယောက်ဒဏ်ရာရရှိခဲ့ပါတယ်။
ရခိုင်ပြည်နယ်တန်တွဲမြို့နယ်မြုံပြင်းရွာကိုတိုက်ပွဲဖြစ်ပွားခြင်းမရှိဘဲစစ်တပ်ကလေးချောင်းကနေပုံကျဲခဲ့လို့ဒေသခံအမျိုးသမီး၄ယောက်နဲ့အမျိုးသား၁ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဇူလိုင်လ၂ရက်နေ့နေ့လယ်ပိုင်းမှာ Jet Fighter နဲ့ပုံကျဲခဲ့တာလို့ဒေသခံတွေကပြောပါတယ်။ထိခိုက်ဒဏ်ရာရတဲ့သူတွေထဲအသက်၁၄နှစ်အရွယ်မိန်းကလေးလည်းပါပြီးအိမ်နှလုံးလည်းထိမှန်ပျက်စီးခဲ့ပါတယ်။မြုံပြင်းရွာနားမှာဘားတောင်စစ်စင်ရေးဂိတ်ရှိပြီးအဲ့ဒီဂိတ်ကနေလက်နက်ကြီးတွေနဲ့စစ်တိုက်ပစ်ခတ်နေတာဖြစ်ပါတယ်။တန်တွဲတိုက်ပွဲတွေထုံးစံတိုင်းစစ်တပ်ကလေးချောင်းကနေပြစ်ခတ်နေလို့တောင်းနေချီတဲ့ဒေသခံတွေကဘေးလွတ်ရာကိုရှောင်နေကြရပါတယ်
။ချင်းပင်နယ်မင်းတပ်မြို့နယ်တိုက်နယ်အမှတ်30ပန်းသွယ်ရွာမှာဝမ်ယောဂဖြစ်ပွားနေပြီးတပတ်အတွင်းဒေသခံ20ကျော်ကူးစက်မှုဖြစ်ပွားခဲ့တယ်လို့မင်းတပ်မြို့နယ်စစ်ပေးရှောင်များကူညီရေးအဖွဲ့ကျန်းမာရေးတာဝန်ခံကပြောပါတယ်။ဇွန်လအတွင်းအောက်ချိုင်ရွာမှာဝမ်ပြက်ဝမ်ရှော့ယောဂဖြစ်ပွားခဲ့ပြီးတက်ကြီးပိုင်းနယ်ရောက်သေဆုံးခဲ့ရတယ်လို့အများအပြားလဲကူးစက်ခံခဲ့ရတာကြောင့်ရွာကိုဒီနေ့ဒီချိန်ထိလော့ခ်ဒေါင်းချထားရဆဲဖြစ်ပါတယ်။ချင်းကျန်းမာရေးအဖွဲ့ CHO ကလည်းမင်းတပ်မြို့နယ်နဲ့ပလောဝမြို့နယ်မှာဝမ်ယောဂကကတ်တွင်ဖြစ်နေတာကြောင့်သေဆုံးသူ14ယောက်လောက်အထိရှိလာတယ်လို့ဇွန်လ16ရက်ကထုတ်ပြန်ထားပါတယ်
မိုးရာသီကာလရောက်လာပြီဖြစ်လို့ဂရန်နေပြည်ရှိဝေးလံခေါင်ဖျားဒေသတွေမှာဆေးဝါးလိုအပ်ချက်နဲ့ကျန်းမာရေးဆောင်ရှောက်မှုအခက်အခဲတွေကြုံနေရတယ်လို့ဒေသခံတွေနဲ့ကျန်းမာရေးဝန်ထမ်းတွေကပြောပါတယ်ဖရူဆူအနောက်ဘက်ထူးချောင်းဒေသမှာလမ်းပန်းဆက်သွယ်ခက်ခဲတဲ့အပြင်လက်ရှိစည်ရေးပြိပခါတွေကြောင့်ဆေးဝါးထောက်ပံ့နိုင်မှုကပိုခက်ခဲလာတယ်လို့စစ်ရှောင်ရင်စေတနာဝန်ထမ်းလောက်ကင်နေတဲ့ CDM တူနာပြူဆ iam ကပြောပါတယ်ကျန်းမာရေးဆောင်ရှောက်မှုပေးဖို့တွားရောက်ကွန်းစင်းရမှာလေလမ်းလျှောက်ကွန်းစင်းရတဲ့အတွက်မိုးရဲမှာအစင်မပြေဖြစ်နေတယ်လို့ဆိုကြပါတယ်လူထုအတွက်လိုအပ်နေတဲ့အခြေခံစေဝါးတွေရရှိရေးလမ်းပန်းဆက်သွယ်ရေးကြောင့်စိန်ခေါ်မှုကြီးကြီးမားမားဖြစ်နေတာလို့ဆိုပါတယ်
မွန်ပြည်နယ်ကနေကရင်ပြည်နယ်ထိုင်းနယ်စမြောက်ရီမြို့ကိုသွားတဲ့မော်တော်ယာဉ်တွေအခုချိန်မှာကွန်ကရစ်မြို့ကနေဖြတ်တန်းသွားလာနေရပြီးလမ်းကြီးကိုလည်းအဆက်မတန်ပေးနေရတယ်လို့ကားသမားတွေကပြောပါတယ်ကွန်ကရစ်မြို့ကိုကွေ့ရှောင်ပြီးသွားနေရတဲ့အချိန်ကလမ်းကြီးအသွားပြန်3သိန်းခွဲလောက်ပဲကုန်ခဲ့ပြီးအခုလိုကွန်ကရစ်မြို့ထဲကနေဖြတ်တန်းသွားခွင့်ရတဲ့အချိန်မှာစစ်ကောင်စီရဲ့ဌာနဆိုင်ရာတွေကပါဂိတ်ကြီးတွေထပ်ပေးနေရတယ်လို့ဆိုပါတယ်ဂိတ်ကြီးက6သိန်းလောက်အထိကုန်ကြတယ်လို့ကားသမားတယောက်ကပြောပါတယ်မြောက်ရီမော်လမြိုင်ကား လန်တက်လျှောက်မှာစစ်ကောင်စီတပ်ဖွဲ့ကရင်နယ်ချားဆောင် BGF DKPA KNU KNUPC ငြိမ်းချမ်းရေးကောင်စီပြည်သူ့ကာကွယ်ရေး PDF တပ်ဖွဲ့တွေနဲ့မြို့အဝင်ထွက်နေရာတိုင်းမှာလည်းစစ်တပ်ရဲ့ဌာနဆိုင်ရာတွေကလမ်းကြီးတွေကောက်ခံနေတာဖြစ်ပါတယ်
တိုင်းပေါင်းစုံ MMA ကစားသမားကချင်လူမျိုးအောင်လာအင်ဆန်နဲ့တူရကီနိုင်ငံသားရှမီလ်အဒူဂန်တို့စက်တင်ဘာလ6ရက်နေ့မှာထိုးသတ်သွားမှာဖြစ်တယ်လို့ One Championship ကထုတ်ပြန်ကြေညာလိုက်ပါတယ်ထိုးသတ်ပွဲကိုအမေရိကန်နိုင်ငံကိုလိုရာဒိုပြည်နယ်ဒန်ဗာမြို့ကအကစားရုံမှာလှုပ်သွားမှာဖြစ်တယ်လို့One Championship ကဇွန်လ29ရက်နေ့မှာကြီးညာပါတယ်။အောင်လာအင်ဆန်နဲ့ရှမီလ်အဒူဂန်တို့ဟာ Middleweight တန်းနေရာအတွက်ထိုးသတ်သွားကြမှာဖြစ်တယ်လို့ One Championship ကဆိုပါတယ်။အောင်လာအင်ဆန်ဟာ MMA ပွဲပေါင်း30ပွဲနိုင်18ပွဲရှုံးနိမ့်ထားသူဖြစ်တယ်လို့သူနဲ့ထိုးသတ်မဲ့တူရကီနိုင်ငံသားကတော့ MMA ပွဲပေါင်း9ပွဲထိုးသတ်ခဲ့ပြီးရှုံးပွဲမရှိစံချိန်တင်ထားသူဖြစ်ပါတယ်။
ခုရသတင်းတွေကိုတင်ဆက်ပေးသွားမှာပါမွေးရစည်းဝါးနဲ့နိုင်ငံဖြတ်ကျော်ရာဇဝတ်မှုတွေကိုနှိမ်နင်းရေးအချိန်နဲ့တပြေးညီဆောင်ရွက်ဖို့ထိုင်းနဲ့မြန်မာနှစ်နိုင်ငံကြားရဲတပ်ဖွဲ့အကြီးအကဲတွေဟာဗန်ကောက်မြို့မှာဇွန်လ28ရက်နေ့ကသဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ်ဒါကလက်တွေ့မှာဖြစ်နိုင်ပါမလားရမင်းကတင်ဆက်ထားပါတယ်
စစ်ကောင်စီအနေနဲ့နယ်စပ်ဒေသတွေအပြင်နိုင်ငံတွင်းကအခြေအနေတွေကိုတောင်မနေ့ထိန်းနေရတဲ့အချိန်မှာမွေးရစေးဝါးကိုဘယ်လိုတိုက်ဖြတ်နိုင်မလဲဆိုတာမေကွန်ထုတ်เสียဖြစ်နေတယ်လို့သုံးသပ်မှုတွေရှိနေပါတယ်။ထိုင်းဆိုရကအခုလိုလက်မှတ်ထိုးခဲ့တာနဲ့ပတ်သက်ပြီးနားမလည်နိုင်ဘူးလို့ချင်းမာရေးဆိုင်တိုင်းနာလူမျိုးများရေးရစင်တာဤနဲ့မှုဆောင်တရိုက်တာဒေါက်တာပညာမွန်ကသုံးသပ်ပါတယ်
။မွေးစေးဝါးတိုက်ဖြတ်တဲ့ကိစ္စက SCC နဲ့သူ့မှာလက်မှတ်ထိုးရတာတော့တော်တော်လေးနောက်ကျတာပေါ့နော်မြန်မာဆိုရဘက်မှာတကယ်အာနေတဲ့အချိန်ပေါ့နော်သူ့တိုင်းပြည်တုံးမှာသူမနေထိုင်နေရတဲ့အခါကျတော့မွေးစေဝါကသူ့ဘလို့တော့ပြီးတော့တိုက်ဖြတ်နိုင်မလဲပေါ့နော်ဒါမှအထိုင်းဆိုရကပါတပေါ်နဲ့ခုမှဒီ SCC နဲ့တော့ပြီးတော့လက်မှတ်ထိုးတာကတော့ကျွန်တော်တော့တိုက်နာမလဲဒါကမွေးစေဝါ case တက်တက်မဟုတ်ဘူးနိုင်ငံရေးပါတယ
်မွေးရစေဝါကိစ္စနဲ့ပတ်သက်ပြီးနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုမရှိရင်ထိုင်းဘက်ကအကောင့်ထည့်ဖော်ဖို့ခက်နိုင်တဲ့အနေအထားမျိုးယူဆရတယ်လို့မြမမဟာဗျူဟာနဲ့မူဝါဒလေးလိုက်ရေးအဖွဲ့ ISP မြန်မာရဲ့အမှုဆောင်ဒါရိုက်တာဦးအောင်သူညိုင်းကပြောပါတယ်
။ထိုင်းနိုင်ငံအတွက်ဆိုလို့ရှိရင်တချို့ပြဿနာတွေကဒီမြန်မာနိုင်ငံဘက်ကနေဆက်ဖြတ်ကျော်ပြီးသူတို့အပေါ်မှာဆက်ရောက်နေတဲ့ပြဿနာပေါ့နော်ဒီမူရစီဝါကအတော်ကြီးကိုထိခိုက်နေတဲ့ပြဿနာဖြစ်ပါတယ်ဆိုတော့အဲ့တော့ဒီမူရစီဝါပြဿနာကိုလည်းထိုင်းဘက်ကဟိုဖြေရှင်းနေတာပါမယ်တစ်ဖက်ကလည်းမြန်မာစစ်ကောင်စီပေါ့ဆိုတော့ဒါနဲ့ပူးပေါင်းဆောင်မှုမရှိလို့ရှိရင်သူတို့အကောင့်ထဲဖော်ဖို့ခက်နိုင်တယ်ဆိုတဲ့အနေအထားမျိုးလည်းပါပါလိမ့်မယ်လို့ယူဆပါတယ
်အကောင့်ထဲဖော်တဲ့နေရာမှာတာမန်လူနေနဲ့ဂိုင်းတွေဖွဲ့စည်းတွေကိုနှိမ့်နှင်းဖို့လွယ်ကူပေမဲ့ဤအာဦးတိုင်းရနာလက်နက်ကင်တစ်ဖွဲ့ဖွဲ့ကိုငွေရစီဝါနဲ့ပတ်သက်လို့ဆွဆွဲပြီးကန့်ထွက်ဖို့ဆိုတာလွယ်ကူမှာမဟုတ်ဘူးလို့ဒေါက်တာပညာမွန်ကဆက်ပြောခဲ့ပါတယ်
တာမန်ပြည်သူလူထုတွေရောက်တာမန်ရစောကင်ခုကားဆိုတော့လွယ်တယ်လေတကယ်ဤအာတို့ဖွဲ့တစ်ဖွဲ့ကိုသွားဆွဆွဲမယ်ဆိုတာကတော့ဂိုင်းဖို့မလွယ်ဘူးလေအရင်ကဆိုလို့တိထားတဲ့အတိုင်းရစောရတော့မှဆိုဆွဲထားတယ်ဒါမှသူဘာမှလုပ်လို့မရအေးအေးတာလည်းရှိတာပေါ့နော်တာနိုင်ငံရေးဖြစ်တာပေါ့
အရင်ကရှောင်းသယင်းသားလက်နက်ကင်ခေါင်းဆောင်ဘိန်းဘီယန်ခွန်ဆာနဲ့ UWSA ဝါကခေါင်းဆောင်တချို့ကိုအမေရိကန်ဆိုရကမူရစေဝါကိစ္စနဲ့ဖောင်ဝါဒန်းတွေထောက်ခဲ့ဘူးပေမဲ့လက်တွေ့မှာတော့အကောင့်ထဲမဖော်နိုင်ခဲ့ဘူးဆိုတာကိုထောက်ပြထားကြပါတယ်ရှင်
ချင်းပြည်နယ်တောင်ပိုင်းကအကြီးဆုံးစစ်ဗျူဟာအခြေဆိုင်ရာမတူပီမြို့ကိုချင်းညီနောင်နဲ့မဟာမိတ်ပူးပေါင်းတပ်ဖွဲ့တွေကအပီးသက်သိမ်းပိုက်နိုင်ခဲ့ပြီဖြစ်လို့စစ်ကောင်စီကင်းစင်တဲ့နေမြေဖြစ်သွားပါပြီ။အဲ့ဒီဘက်ကစစ်ရေးအခြေအနေအကြောင်းဆိုကိုတော့ကိုရောဘက်ကစူးစီးထားပါတယ်။
ချင်းပြည်နယ်ရဲ့ဒုတိယမြို့တော်လည်းဖြစ်တောင်ပိုင်းကစစ်ဗျူဟာအခြေဆိုင်ရာလည်းဖြစ်တဲ့မတူပီမြို့မှာစစ်ကောင်စီရဲ့စစ်ဗျူဟာအမှတ်304ချီမြန်တပ်ရင်းအမှတ်140ချီလင်တပ်ရင်းတို့ကိုရက်20ကြာထိုးစစ်ဆင်တိုက်ခိုက်ပြီးနောက်ဇွန်လ29ရက်နေ့မှာသိမ်းပိုက်နိုင်ခဲ့ကြတာဖြစ်ပါတယ်ဇွန်လ9ရက်နေ့မှာစတင်တဲ့ချင်းညီနောင် Operation CB စစ်ဆင်ရေးဟာစစ်ကောင်စီရဲ့တပ်စခန်းတွေအားလုံးကိုဇွန်လ29ရက်မှာအပြစ်သက်တိုက်ခိုက်သိမ်းပိုက်နိုင်ခဲ့တာလို့ချင်းညီနောင်တပ်ဖွဲ့ဝင် CDF မတူပီတမဟာတေပြောရေးဆိုခွင့်ရှိသူ slide boy အုပ်ကပြောပါတယ်
ကောက်ကွင်းကုန်းကိုကျွန်တော်အင်အားများများနဲ့
ตัวไล่တော့အရင်ဆုံးအဲ့ဒါရတယ်ဟိုကုကုစခန်းကြပြီးသွားတာနဲ့တို့တို့အပေါ်စီရသွားတယ်ဗောစစ်ကောင်စီဖက်ကစစ်ပိုင်းဆိုင်ရာတွေရောရင်းရိုင်းလာတယ်လုံးဝသူတို့ကြောက်သွားတယ်ဗောဒါနဲ့သခန်းဝင်စီးရဲ့အချိန်မှာသူတို့ဖက်ကတည်သွားတဲ့သူလည်းရှိတယ်လို့မြို့အစုဖွဲ့တွေကွဲပြီးတော့မှတော်ဟဲဟိုဖြည့်သိမ်းချောင်ကြတဲ့စစ်ကောင်စီဖက်ကတတ်တာတွေလည်းရှိတယ်မတပြေမြို့ပေါ်နဲ့အနီတော့အ
ချက်နဲ့ချင်းငင်အောင်စစ်စင်ရေးကိုချင်းငင်အောင်နဲ့အာရခတပ်တော် AA ရောအာမီ YA ရောဒီဖန့်ဖော့စ် YDF စတဲ့မဟာမိတ်တပ်ဖွဲ့တွေနဲ့အတူဇွန်လ9ရက်နေ့ကစတင်ပြီးမတူပီမြို့ပေါ်ကစစ်ကောင်စီစခန်းနဲ့တိုက်ရင်းတို့ကိုစတင်တိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်မြို့သိမ်းတိုက်ပွဲစစ်စင်ရေးဖော်ဆောင်နေတဲ့အချိန်မှာချင်းလက်နက်ကင်တပ်ဖွဲ့အချင်းချင်းကြားပစ်ခတ်မှုကြောင့်မြို့သိမ်းစစ်စင်ရေးနှောင့်နှေးခဲ့ရတယ်လို့လူအင်အားထောက်ပို့ပိုင်းနဲ့ရာသီဥတုအခြေအနေစိုးဝါနေတဲ့ကြားကနေခက်ခက်ခဲခဲနဲ့တိမ့်ပိုက်နိုင်ခဲ့တာလို့စလိုက်ပွဲဦးကပြောပါတယ
်ဒီထောက်ပို့ပိုင်းလည်းအခက်ခဲတွေအများကြီးရှိသလိုတစ်ဖက်ကလည်းCNA ဘက်ကကြားမှာဒီနည်းနည်းထောက်ချက်တလို့မျိုးဖြစ်သွားတော့လေဒီစိတ်ပိုင်းဆိုင်ရာရဆိုရင်တော့နှစတော့ပူပင်တော့ပင်ပန်းသွားတာပေါ့ချင်းတော်မိုးရသည်ဆိုတာတည့်ရဲ့အတိုင်းပဲကရုတ်ချင်းတွေထဲမှာလည်းရေပြည့်ပဲအမှကရုတ်ချင်းတဲ့နေရာယူနေဆိုရင်လည်းတဝဲလောက်ကဒါရေထဲမှာရွှင့်ရေထဲမှာထိုင်ရတယ်ပေါ့
မတူပီမြို့သိမ်းတိုက်ပွဲမှာစစ်တပ်ဘက်ကအများပြားတိုက်စုံမှုရှိတယ်လို့တော်ရဲကိုချွတ်ပြေးသွားသူတွေလည်းရှိနေပြီးနေမီရှင်းလင်းရေးဆက်လက်ဆောင်ရွက်ရမှာလက်နဲ့ချပြီးအငြန့်ခံတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေလည်းရှိတယ်လို့စလိုက်ပွဲဦးကပြောပါတယ်ဒါအပြင်လက်နဲ့ခင်းရအများပြားကိုလည်းသိမ်းဆီးရမိခဲ့ပါတယ်ရက်ပေါင်း20ကြာတဲ့မတူပီမြို့သိမ်းတိုက်ပွဲမှာစစ်တပ်က Jet Fighter နဲ့အကြိမ်ပေါင်းများစွာပစ်ခတ်ခဲ့မှုကြောင့်ဖျားကြောင်းနဲ့ဘာသာရေးဆောင်အုံ3လုံးနေအိမ်30ကျော်ထိခိုက်ပျက်စီးခဲ့ပါတယ်မြို့နယ်ကိုမြို့နယ်ရှိတဲ့ချင်းပြည်နယ်မှာချင်းငင်အောင်နဲ့မဟာမိတ်တပ်ဖွဲ့တွေကတံပလက်မြို့နယ်ဂျင်တွေးမြို့နယ်မတူပီမြို့ကိုတိုက်ခိုက်သိမ်းပိုက်ထားပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းအကျဉ်းချက်ကိုနားဆင်ကြရမှာပါရှင်
လာရှိုးကမြောက်ပန်းညီနောင်မှာမိတ်တပ်ဖွဲ့နဲ့စစ်တပ်တို့ကြားကတိုက်ပွဲထဲတရက်အတွင်းညသား၈ယောက်ထပ်မံတေဆုံးခဲ့ပါတယ်။တိုင်းပေါင်းစုံ MNE ကစားသမားကချင်လူမျိုးအောင်လအန်ဆန်နဲ့တူရကီနိုင်ငံသားရှမီးရ်အတိုကန်တို့စက်တဘာလ၆ရက်နေ့မှာထိုးသတ်ကြမှာဖြစ်တယ်လို့ One Championship ကကြေညာလိုက်ပါတယ်။
ရှင်တွေအခုနားဆင်နေကြတာကတော့နဇက်ဒေတာကတိုင်းသာသတင်းတော့တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအမီပ
ါ။ဆမ်ယောက်လာရှုဘက်တိုက်ပွဲမှာလူနေရက်ကွက်ထဲဘုံကျထိခိုက်တိဆုံရတာစက်တိုက်ဖြစ်လာတာကိုအပါဝင်တိုင်းရင်းသတင်းလွှာပါ။အခုတော့ဖီယိုရဲ့ခြေသာရင်းညစီစဉ်နေအဆုံးမသက်ခင်နောက်ဆုံးရသတင်းအချင်းချက်ကိုကိုရနိုင်ပြောပြပေးပါအောင်ခင်ဗျာ
American သမ္မတ Joe Biden ကလာမယ့် 2024 American သမ္မတရွေးကောက်ပွဲမှာဆက်ပြီးတော့ရှင်ပြိုင်သွားမှာဖြစ်တယ်လို့မနေ့ဗုဒ္ဓဟူးနေ့ကပြောလိုက်ပါတယ်သမ္မတ Biden ဟာပြီးခဲ့တဲ့ခြေသာရင်းညကပြုလုပ်ခဲ့တဲ့ Donald Trump နဲ့စကားဆက်ထိုးပွဲမှာအချိန်မလားဖြစ်ခဲ့ပြီးတဲ့နောက်သူ့ကိုလာမယ့်ရွေးကောက်ပွဲမှာသမ္မတလောင်းအဖြစ်ဆက်အရေးမခံပဲဖယ်ပေးဖို့သဘောထားတွေတိုးလာနေချိန်မှာပဲသမ္မတဘိုင်ဒန်ကအခုလိုပြောလိုက်တာဖြစ်ပါတယ်မြန်မာနိုင်ငံကိုလူမျိုးတုံးတပ်ဖြတ်မှု genocide နဲ့ဂမ်ဘီယာနိုင်ငံကကုလသမဂ္ဂရဲ့နိုင်ငံတကာတရားရုံး ICJ မှာဆွဲထားတဲ့အမှုကိုကနေဒါ၊ဒန်မတ်၊ပြင်သစ်၊ဂျာမနီ၊နယ်သာလန်၊ဗြိတိန်နဲ့မော်ဒိုက်နိုင်ငံတွေကြားဝင်ပြီးပါဝင်ခွင့်ပြုထားကြောင်းICJ ကမနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်ဒီမှုမှာဂျာဝင်ပါဝင်ဖို့စိတ်ဝင်စားကြောင်းဒီနိုင်ငံတွေက2023နိုဝင်ဘာလကလေးက ICJ ကိုတောင်းဆိုထားတာပါတရားစွဲဆိုထားတဲ့အကြောင်းအရာတွေပေါ်မှာလေ့လာတွေးရှိချက်တွေကိုဒီ9နိုင်ငံကစာရေးသားတင်သွင်းနိုင်ပြီးတော့နောက်ပိုင်းမှာနှုတ်နဲ့ပြောဆိုပါဝင်နိုင်ခွင့်ရှိမရှိကိုတရားရုံးကဆုံးဖြတ်သွားမှာဖြစ်ကြောင်းလည်း ICJ ရဲ့ကြေညာချက်မှာဖော်ပြထားပါတယ်မြန်မာအရေးဖြစ်ရှင်းဖို့အရှေ့တောင်အာရှနိုင်ငံများအတွင်းအာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်5ရပ်ကိုအခုနောက်ဆုံးပြောင်းလဲဖြစ်ထွန်းမှုတွေပေါ်မှာမူတည်ပြီးတော့တုံ့ပြန်ဆောင်ရွက်ဖို့လိုအပ်ကြောင်းမြန်မာနိုင်ငံဆိုင်ရာအထူးကြံပေးကောင်စီ SACM ကတိုက်တွန်းလိုက်ပါတယ်။လက်ရှိအခြေအနေအရအာဆီယံရဲ့ဘုံသဘောတူညီချက်ကိုကျော်လွန်ဆောင်ရွက်ဖို့အချိန်တန်ပြီလို့လည်းကုလသမဂ္ဂအရာရှိဟောင်းနေနဲ့ဖွဲ့စည်းထားတဲ့ SACM ကဒီနေ့ထုတ်ပြန်တဲ့ကြေညာချက်မှာတိုက်တွန်းထားပါတယ်။တိုက်ပွဲတွေပြင်းထန်လာနေတဲ့ရခိုင်ပြည်နယ်မှာတစ်ချိန်လုံးကလူမျိုးတုံးကြမ်းဖက်မှုတွေနောက်တစ်ချိန်ကျော်မဲ့အခြေအနေနဲ့စိုးစိုးဝါးဝါးရင်ဆိုင်နေရကြောင်းကုလသမဂ္ဂလူခွေထူးကိုယ်စားလှယ်ကသတိပေးလိုက်ပါတယ်အရခတ်တက်တော် AA နဲ့တိုက်ပွဲတွေမှာစစ်ကောင်စီကနေမြေတွေလက်လက်ဆုံးရှုံးလာနေရတယ်နေမြထိတ်လန့်စရာအခြေအနေကြုံနေရကြောင်းဒီကနေ့ကုလလူခွေကောင်စီမှာမြန်မာနိုင်ငံဆိုင်ရာထူးကိုယ်စားလှယ်ကပြောလိုက်တာဖြစ်ပါတယ်ခင်ဗျာ
ကျေးဇူးပါကိုရနိုင်အခုလိုသတင်းအချင်းချင်းပြီမှာတော့ VOE ရဲ့ကြတာရညအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီဒီညအစီအစဉ်ထုတ်လွှင့်မှုကအလိမ္မာပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Helen Cordiano ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ VOE ကိုအခုလိုနှဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေကောင်းကောင်းနဲ့အိပ်စက်အနားယူနိုင်တဲ့ညဖြစ်ကြပါစေခင်ဗျာ